Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရ2024ခုနှစ်အေဒီလ24ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီခန့်လိုင်းဒိုမီတာ24.50-51လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင
်။ Israel စစ်တပ်ကရာဖာမြို့ကိုတိုက်မဲ့လက္ခဏာတွေတွေ့နေရခြင်းပါပဲ။တောင်ပိုင်းခိုင်ယူနစ်မြို့နီးမှာယာယီတဲဝင်းတဝင်းဂျရုဓာတ်ပုံတွေမှာမြင်ကြရပါတယ်။ယူကရိန်းကိုစီးရီးကူညီနောက်ထပ်အမေရိကန်ဒေါ်လာတန်း620ပေးဖို့ဗြိတိန်နိုင်ငံကကြေညာပါတယ်။မြန်မာနိုင်ငံရဲ့အချက်အလက်ဟာဒေသတစ်ခုလုံးရဲ့တည်ငြိမ်မှုကိုပါထိခိုက်လာတာမို့တရုတ်နိုင်ငံအနေနဲ့မြန်မာအချက်အလက်ကိုဖြည့်ရှင်းဖို့နိုင်ငံတကာနဲ့အတူပူးပေါင်းဆောင်ရွက်ဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ်
။မြောက်ပြည်ဒေသရင်းစီးရီးနောက်ဆုံးရအခြေအနေအမေရိကန်ပြည်အောင်စုအတွင်းစေးချောက်အုံပြုခွင့်အပေါ်သဘောထားထိုင်းနိုင်ငံမှာမြောက်တွင်နှောက်ယှက်ခံရတဲ့လူတွေအတွက်ဖြည့်ရှင်းချက်ကမ္ဘောဒီးယားနိုင်ငံအန်ကောဘွယ်ဖျားချောင်းကိုသွားလာရည်လွယ်ကူစေမဲ့လေးစိတ်တဲ့နောက်ဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတူတွေကိုတော့သတင်းတွေပြီးမှတင်ပြပေးပါမယ်။အဖတ်စဉ်ခဏတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ဥတင်မောင်တန်းကသတင်းတွေပြောပြပါမယ်ရှင်။
ဗြိတိန်နိုင်ငံကကာကွယ်ရေးအသုံးစစ်ကိုဒီဆယ်စုကုန်မှတမျိုးသားလုံးထုတ်ကုန်တန်ဖိုးရဲ့1.5%ထိတိုးမြင့်မယ်လို့ကြေညာလိုက်ပြီးယူကရိန်းကိုနောက်ထပ်အမေရိကန်ဒေါ်လာတန်း620ဘူးစည်ရေးအကူအညီပေးမယ်လို့ပြောလိုက်ပါတယ်။မြောက်အတ္တလန္တိတ်စည်ရေးမဟာမိတ်အဖွဲ့ NATO အဖွဲ့တွင်းရေးမှူးယွန်စတိုတန်ဘတ်နဲ့အတူပိုလန်နိုင်ငံဝါဆော့မြို့မှာအင်္ဂါနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UK ဝန်ကြီးချုပ်ရီရှိဆုနက်ကအခုလိုကြေညာလိုက်တာပါ။ယူကရိန်းကိုပေးမဲ့စည်ရေးအကူအညီထဲမှာတာဝေးပစ်ဒုံးကြီးတွေနဲ့လက်နက်ခဲယမ်းမီးကြောင့်လေးသန်းပေါဝင်ပါတယ်ယူကရိန်းရဲ့အရှိတ်စစ်မြေပြင်မှာရုရှားတပ်တွေရှေ့တက်လာနေတာကိုခုအန်တရတဲ့အချိန်မှာအခုလိုပြောလိုက်တာလည်းဖြစ်ပါတယ်ဝန်ကြီးချုပ်ဆုနက်ကယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကိုတယ်လီဖုန်းဆက်ခဲ့ရမှာယူကရိန်းရဲ့ထောက်ခံမှုကိုထပ်မံပြောကြားခဲ့တယ်လို့ UK ဝန်ကြီးချုပ်ယုံကပြောပါတယ်စီးရေးအကူအညီအသစ်ဟာရှေ့တန်းစစ်မျက်နှာမှာတိုက်နေကြတဲ့တာမန်ယူကရိန်းပြည်သူတွေအတွက်လက်နက်ပစ္စည်းပံ့ပိုးရမှာအများကြီးသာသွားစေပါလိမ့်မယ်လို့လည်းယူကရိန်းသမ္မတကပြောကြားတဲ့အကြောင်းမစ္စတာဆုနက်ရဲ့ယုံကထုတ်ပြန်ပါတယ်။ကွာကြီးဟာပို့ပြီးအန်ဒီရဲ့ကြီးမားလာနေတယ်လို့လည်းမစ္စတာဆုနက်ကဆိုပါတယ်။ရာဖာမြို့ကိုတိုက်မဲ့လက္ခဏာတွေအစ္စရေးစစ်တပ်ကဆက်လက်ပြသနေချိန်မှာပဲခန်ယူနစ်မြို့အနီးမှာဒုက္ခသည်တဲတွေဖြစ်ပုံရတဲ့ဝင်းတဝင်းပေါ်လာခဲ့တာကိုဂျိုဒူတပ်ပုံတွေကပြသနေပါတယ်။အဘိဓဒရင်ဌာနကကောင်းကင်ဓာတ်ပုံတွေကိုပိုင်းခြားသုံးသပ်ပြီးအင်္ဂါနေ့ကအခုလိုပြောလိုက်တာပါမကြမီရဲတပ်တပတ်တွေအတွင်းကအစ္စရေးစစ်တပ်ကခိုင်ယူနစ်မြို့ကိုပြစ်မှတ်ထားစစ်ဆင်ခဲ့ပါလေတယ်ဂါဇာတောင်ပိုင်းအစ်ချစ်နယ်ဇက်ကရာဖာမြို့ကိုစစ်ဆင်ဖို့တဲ့ရာဖာမှာရှိနေတဲ့အရက်သားတွေကိုရွှေ့ပြောင်းမဲ့အစီအစဉ်ရှိတယ်လို့အစ္စရေးကပြောထားပါတယ်ဒါပေမဲ့တဲတွေကိုတိဆောက်ရမှာမပါဝင်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကဆိုပါတယ်အစ္စရေးကိုအမေရိကန်ကအကူအညီပေးဖို့ရာထောင်းငွေ26 ဘီလီယံရှိပြီးဒီထက်ဂါဇာမှာလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့6 ဘီလီယံပါဝင်ပါတယ်။ယူကရိန်း၊အစ္စရေးနဲ့ထိုင်းဝမ်အကူအညီပေးရေးဥပဒေကြမ်းကိုအမေရိကန်အထက်လွှတ်တော်ကအင်္ဂါနေ့ကအတည်ပြုလိုက်ပြီးသမ္မတဘိုင်ဒန်လက်မှတ်ထိုးပြီးတာနဲ့တရားဝင်ဖြစ်လာမှာပါ။ဂါဇာစစ်ပွဲကြောင့်ပါလက်စတိုင်း3,400ကျော်သေဆုံးခဲ့ရမှာ3,000+ကအမျိုးသမီးနဲ့ကလေးတွေဖြစ်ကြတယ်လို့လူရဲ80%နှုန်းကစစ်ဘေးရှောင်ဖြစ်တယ်လို့ဟားမတ်ရဲ့ကျန်းမာရေးဌာနကဆိုပါတယ်။ဒီဩဇာကြီးမားလာတာကိုတံပြားနိုင်ဖို့အတွက်ယူကရိန်းအစ္စရေးထိုင်းဝမ်ဥပဒေကြမ်းမှာချထားပေးတဲ့အမေရိကန်ဒေါ်လာ10ဘီလီယံစီရဲ့အကူအညီဟာမာဒါရှင်စနစ်ကိုဟန်တပ်ပေးမှာဖြစ်တယ်လို့ဒေတာတွေယုံကြည်မှုကိုလည်းမြစ်တင်ပေးလိုက်မယ်လို့ထိုင်းဝမ်ရွေးကောက်ခံသမ္မတလိုင်ချင်းဒဲကပြောပါတယ်။ထိုင်းဝမ်မှာရောက်နေကြတဲ့အမေရိကန်နိုင်ငံမစ်ရှိဂန်ပြည်နယ်က Republican အမတ် Lisa McClain နဲ့ Democrat အမတ် Dan Kill D တို့ကိုလက်ခံတွေ့ဆုံခဲ့ရမှာ Mr. Lai ကအခုလိုပြောလိုက်တာပါသမ္မတအတည်ပြုဖို့ပဲကြံတဲ့အဲ့ဒီဥပဒေကြမ်းမှာထိုင်ဝမ်နဲ့ဒေသတွင်းမှာပို့ပြီးဖြစ်နေတဲ့အမေရိကန်လက်နက်တွေကိုထပ်မံဖြည့်တင်းရဲ့အတွက်လည်းနောက်ထပ်1.9 ဘီလီယံချထားပါသေးတယ်။ထိုင်ဝမ်ရဲ့လုံခြုံရေးကိုအမေရိကန်ကအမှတ်ခံကြောင်းဒီဥပဒေကြမ်းကပြတ်တလိုက်တာဖြစ်ပြီးထိုင်ဝမ်ရဲ့လက်ကျန်းတည်ငြိမ်မှုညှိနှိုင်းမှုသေချာစေတဲ့အပြင်ဒေသတွင်းယုံကြည်မှုကိုလည်းမြင့်တင်ပေးမှာဖြစ်တယ်လို့မစ္စတာလိုင်းကဆိုပါတယ်။မစ္စတာလိုက်သမ္မတအဖြစ်ဇန်နဝါရီလမှာရွေးခါရခရဲကတရုတ်ကထိုင်းဝမ်အပေါ်ဖြစ်ရားတွေတိုးပြနေတာပါထိုင်းဝမ်ကိုသူ့ရဲ့အချုပ်ချာအနာပိုင်းနဲ့ဖြစ်တရုတ်ကယူဆတာပ
ါ ဗီယူအမေရိက န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5.85 MHz နဲ့ဟိုင်းလမီတာ190 kHz 1.505 MHz တို့ကနေထုတ်လွှင့်ပေးနေပါရှင
်မနက်ခင်းသတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံရဲ့အကြတဲ့ဟာဒေသတစ်ခုလုံးရဲ့တည်ငြိမ်မှုကိုပါထိခိုက်လာတဲ့ကြောင့်တရုတ်နိုင်ငံအနေနဲ့မြန်မာအကြတဲကိုဖြည့်ရှင်းဖို့နိုင်ငံတကာအတူပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ထားတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူက VOA ကိုပြောပါတယ်။အရှေ့တောင်အရှေ့ဒေသအတွင်းအထူးသဖြင့်မြန်မာပြည်တွင်းအကြမ်းဖက်မှုတွေကိုရောပါလာစေဖို့နဲ့ဒေသတွင်းတည်ငြိမ်ရေးဟာအမေရိကန်နဲ့တရုတ်နိုင်ငံကြားတူညီတဲ့အကျိုးစီးပွားဖြစ်တာမို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအနေနဲ့လာမယ့်တရုတ်နိုင်ငံခီးစင်မှာဒီကိစ္စရပ်တွေအပေါ်ဆွေးနွေးဖို့ရှိတယ်လို့နိုင်ငံသားရေးဌာနအကြီးအကဲရရှိသူကလည်းပြောထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ဟာဒီနေ့ AB လ24ရက်နေ့ကနေ26ထိတရုတ်နိုင်ငံကိုတွားရောက်ပြီးတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒီခီးစင်တွင်အရေးကြီးကမ္ဘာအရေးကိစ္စတွေဖြစ်တဲ့ဂါဇာရေးယူကရိန်းစစ်ပွဲတို့အပြင်ဒေသတွင်းကမြမအကြတဲ့အခြေအနေကိုလည်းတရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးမယ်လို့ယူဆရပါတယ်။မြမနိုင်ငံအတွက်အကြမ်းဖက်မှုတွေရပ်ဖို့ဖန်စီထားသူတွေလွတ်လာဖို့ဒီမိုကရေစီနဲ့ငြိမ်းချမ်းစွာနေထိုင်လိုကြတဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုကူညီဖြည့်ဆည်းပေးဖို့စစ်ကောင်စီကိုဖိအားပေးရတဲ့အတွက်အမေရိကန်အနေနဲ့တရုတ်နိုင်ငံပါဝင်နိုင်ငံတကာကိုတိုက်တွန်းသွားမှာဖြစ်တယ်လို့ဆိုပါတယ်ဒေသတွေငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ရောမြန်မာပြည်သူတွေအတွက်ပါမြန်မာနိုင်ငံကသက်ဆိုင်ရာအဖွဲ့တွေအားလုံးဆွေးနွေးအောင်အာဆီယံကမဆိုင်မတွလှုပ်ဆောင်ဖို့လိုကြောင်းအာဆီယံအတွေ့အမှုချုပ်မစ္စတာကောက်ကင်ဟောင်းကလည်းပြောကြားပါတယ်အဘိနစတိကနဲ့24ထိကျင်းပနေတဲ့အာဆီယံနာဂဆွေးနွေးပွဲ AFF အစည်းအဝေးတက်နေတဲ့အာဆီယံအတွင်းမှုချုပ်ကောက်ကင်ဟောင်းကိုဗီယက်နမ်ဝန်ကြီးချုပ်ချွန်ကအဘိလာ23ရက်နေ့အခမ်းအနားအခုလိုပြောခဲ့တာဖြစ်တာကြောင့်နိုင်ငံပိုင်သတင်းဌာနဖြစ်တဲ့ Vietnam News Agency VN ရဲ့ Internet စာမျက်နှာကပြောပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးရေးအတွက်အာဆီယံနဲ့မိတ်ဖက်တွေရဲ့အားထုတ်မှုကိုဗီယက်နမ်ကအမြဲတမ်းထောက်ခံခဲ့ကြောင်းဘော်ဒူမြန်မာချက်9ရက်အကောင့်ထဲပေါ်ရေးကိုဆက်လက်ဆောင်ရွက်ကြမယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးချုပ်ဖမ်မင်ချင်းကပြောပါတယ်မြန်မာပြည်သူတွေရဲ့အကျိုးအတွက်တကယ်လုံနိုင်ပြီးရေရှည်တည်တံ့တဲ့အဖြေတွေကိုရှာဖွေရမှာအာဆီယံဟာပုံပြင်ကြီးရထိုးထင်းမှုရှိရှိထိုးပေါက်ကျော်လွှားလှုပ်ဆောင်နိုင်ဖို့လိုတယ်လို့လည်းဝန်ကြီးချုပ်ကအလေးထားပြောကြားခဲ့တယ်လို့ VN ကပြောပါတယ်အတန်းနဲ့ညာနဲ့ခရုစ်ဒုံးကြီးတွေကိုအိန္ဒိယကဖိလစ်ပိုင်ကိုစတင်ပို့နေပြီလို့အိန္ဒိယဝန်ကြီးချုပ်နရိန်ဒါမိုဒီကပြောလိုက်ပါတယ်2022ခုနှစ်ကနိုင်ငံချုပ်ဆိုထားတဲ့အမေရိကန်ဒေါ်လာ385တန်တန်ဖိုးရှိသဘောတူညီချက်အရဖိလစ်ပိုင်ကဘရာမို့စ်ဒုံးချီတွေကိုရရှိတာဖြစ်ပါတယ်ပထမတော့ဒုံးချီတွေကိုဖိလစ်ပိုင်ကိုဒီကနေ့သွားပြီလို့တောက်ကြနေတုန်းကမစ္စတာမိုဒီကမဲဆွယ်စည်းရုံးရာမှာပြောကြပါတယ်နိုင်ငံလုံးကတရုတ်ပြည်နဲ့ဆက်ဆံရေးပုံပြီးတင်းမာလာတာနဲ့အမျှအိန္ဒိယနဲ့ဖိလစ်ပိုင်တို့ဟာစစ်ရေးပူးပေါင်းလာကြတာပါအခုပို့လိုက်တဲ့ဒုံးချီတွေဟာကမ်းခြေအခြေဆိုင်တင်ပေါ်ပြစ်ဒုံးကြီးစနစ်ပါရှိပြီးကီလိုမီတာ190အထိပြစ်ခတ်နိုင်ပါတယ်ဒုံးကြီးစနစ်3မျိုးကိုအိန္ဒိယကပို့ပြီးမှဖြစ်တယ်လို့အိန္ဒိယပြည်တွင်းမီဒီယာတွေကဆိုကြပါတယ်တရုတ်ရဲ့ဒေါသကိုဆိုရင်တော့ကြောင့်အိန္ဒိယကဒီလိုဒုံးကြီးတွေကိုအရင်ဒုံးကပို့ဖို့တုံ့ဆိုင်ခဲ့ပေမဲ့အခုခါမှာတော့အိန္ဒိယရဲ့မူဝါဒအပြောင်းလဲဖြစ်လာခဲ့တာပါအိန္ဒိယသဘောတရားဒါမကတော့ပဲအင်ဒိုပစိဖိတ်ဒေသထိအိန္ဒိယကလှုပ်ရှားလာတာဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်ပါကစ္စတန်ကိုခေတ်ပြီးတိုးတက်တဲ့လက်နက်တွေတရုတ်ကပို့နေတာကိုမတုံ့မပြန်ဒီအတိုင်းရှိနေမှာမဟုတ်ဘူးဆိုတော့အချက်ပေးလိုက်တာလည်းဖြစ်ပါတယ်လို့လည်းသုံးသပ်ကြပါတယ်ခင်ဗျာ
ဥတည်မောင်းတမရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။ထိုင်းမြန်မာနယ်စပ်ကင်းပြည်နယ်မြဝတီမြို့မှာစစ်ကောင်စီရဲ့မျိုးဆောင်တပ်ဖြစ်တဲ့ခလာယာ205ကို KNUPDF ပူးပေါင်းတပ်တွေကစစ်ရေးကြော်ကြားသိမ်းပိုက်ပြီးတဲ့နောက်အေဘီလာ20ရက်နေ့ကတပ်ကိုယာယီပြန်ဆုတ်ခွာတယ်လို့ KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့မြဝတီမြို့ကြီးတည်ငြိမ်မှုတွေရှိနေပြီလားဘယ်သူအုပ်ချုပ်မှုအောင်မှရှိနေတယ်လဲဆိုတာကတော့အဖြစ်မထွက်သေးပါဘူး။လနကဖွဲ့စည်းရရဲ့အကျိုးစီးပွားတွေနဲ့ရှုပ်ထွေးနေတဲ့မြဝတီမြို့အခြေအနေကိုမအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ဆိုင်းတမနယ်ဇက်ကင်းပြည်နယ်မြဝတီမြို့မှာစစ်ကောင်စီရဲ့မျိုးစောင့်တပ်ဖြစ်တဲ့ခလာယာ205ကို KNL PDF ပူးပေါင်းတပ်တွေကတိုက်ခိုက်ပြီးမြဝတီမြို့ကို AB လ7ရက်နေ့ကစပြီး ဆယ်ရက်ကြာကြာတိမ့်ပိုက်လိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တာပါ ဧပြီလ19ရက်နေ့ကစပြီးနှစ်ဖက်တိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်3ရက်အတွင်းအရက်သားတွေ10ခန်းလောက်သေဆုံးခဲ့ရပြီးစစ်တပ်ကပူးပေါင်းတပ်ကအရက်သားကပါဝင်တဲ့လူ80ကျော်ဟာဒဏ်ရာပြင်းထန်လို့အတွင်းလူနာတွေအဖြစ်ထိုင်းနိုင်ငံမဲဆောက်စေယုံကြီးမှကုသမှုခံယူနေရဆဲဖြစ်ပါတယ်ထောင်ထဲချီရှိတဲ့အရက်သားတွေကလည်းစစ်ဘေးရှောင်လာရပါတယ်ဒီအခြေအနေတွေဖြစ်ပြီး KNU ကတပ်ကိုယာယီစုပ်လိုက်တယ်ဆိုပြီးကြေညာခဲ့တယ်လို့စစ်ကောင်စီကလည်းခလာရ295စခန်းကုန်းမှာအလံပြန်တင်ပြီးစခန်းကိုပြန်ရပြီဆိုပြီးစစ်ကောင်စီရဲ့ဝါရဖြန့်သတင်းတွေမှာဖော်ပြခဲ့ပါတယ်ဒါပေမဲ့လည်းစစ်ကောင်စီတပ်ဟာမြဝတီမြို့ကိုပြန်ပြီးတော့ထိန်းချုပ်နိုင်ပြီလားဆိုတာကလည်းမသိကြသေးပါဘူးဒေသခံတွေကမလို့မြင်တယ်လဲဆိုတာကိုတော့ VOA ကိုအခုလိုပြောပြခဲ့ပါတယ်
စိတ်ကမကြောက်ပါဘူးခုစက်တက်ကပြင်လာဒီကုန်းကိုလည်းတက်ဆောင်လို့ရရဘူးဆိုတော့နေ့ရက်၃ရက်လောက်တက်ဆောင်ပါတယ်အဓိကသူတို့လည်းပြန်ထိုင်ရတာဆိုတော့မထိုင်ရပါဘူးစက်တက်ကတော့အောက်မှာရောက်ပြီးတဲ့နောက်ပိုင်းမှာအဲ့ကုန်းမှာကောင်းမှမမရှိတော့ဘူးတရားမှမရှိတော့ဘူးဟိုကသူတို့ကအဓိကကအဲ့ကုန်းမှာအလံထောင်လို့ရပြီးတော့ဆိုတော့ပုံမှန်ဆိုတော့သူအလံသွားထောင်လာတာပဲလောကနေလုံးဝမရတော့တာတက်ဆိုပြန်သိမ်းလို့ရတယ်ဆိုတော့သူကဒီလိုပြောနေကြတာဆိုတော့အဲ့ဒီကျန်နိုင်လားမရှိနိုင်လားဆိုတော့စဉ်းစားလို့ရတယ်။ဒီရင်ထဲရတာဒီအော်ဒါတက်ကုန်တာကငင်းရတဲ့ခါရမှာဒီကဒီကလုံးရီခါရက PDF တွေပဲပို့ PDF တွေပဲယူခါရမှာဒီမှာလည်းလာပြီးပြချာကြားရမှာဘာတို့တက်ခတ်တဲ့လူတွေစီတော့မဟုတ်ကြားရပြီသူတို့ပဲသိတာပ
ါ PNP နဲ့အတွင်းကတက်စခန်းတွေကိုတိမ့်ပိုက်ရမှာနေမြေကန် KNU တက်မှုတွေရဲ့ခေါင်းဆောင်မှုနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကစစ်ကြောင်းတွေကိုထိုးပြီးတိုက်ခိုက်ခဲ့ကြတာပါစစ်ကောင်စီရဲ့တပ်စခန်းတွေစုပ်ခွာသွားအောင်တိုက်ထုတ်တဲ့အထဲမှာစစ်အာဏာသိမ်းပြီးတဲ့နောက်ထွက်လာတဲ့လူငယ်တွေရဲ့စိတ်အားတက်ကြွမှုတွေစွန့်လွတ်မှုတွေကလည်းယာကင်တော့အတော်များများပေါ်ဝင်ပါတယ်။မြဝတီမြို့ကိုယာယီစုပ်ခွာလိုက်ပြီးဆိုတော့ KNU ရဲ့ထုတ်ပြန်ချက်ကတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့ဘဝင်ကြဖို့မရပါဘူး။ဒါပေမဲ့ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကိုစောင့်ကြည့်နေတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်။
ဒီစကန်လေးဒီဟာကောင်းနေဒီတင်ငန်းကြီးနောက်ဒီဟာကောင်းနေ25တွေတိုက်ခဲ့တာကျွန်တော်ရေဘော်တွေအသက်တွေပြေးခဲ့ရတယ်ကိုလည်းအင်္ဂါကြီးဆွန့်လွတ်ခဲ့ရတာရှိတယ်အခုတကယ်တမ်းဟိုပြည်ပြည်စောစောတိုက်ရင်နိုင်နေမယ်ဆိုတာဒါအားလုံးကလည်းသိတယ်ကျွန်တော်တို့လည်းသိတယ်ဒါအဲ့ခါကျတော့မတိုက်ဘဲနဲ့ပြန်ဆုတ်တယ်ဆိုတော့ကျွန်တော်တို့ရဲ့ကလေးတွေရဲ့အသက်တွေကိုလည်းအင်္ဂါဆွန့်လွတ်ခဲ့ရတဲ့အသားတွေကအလကားဖြစ်သွားတာပေါ့ဒါကျွန်တော်တို့ကတော့ရမ်းနေတာလေဒါပေမဲ့MOG ကဘလို့ညွှန်ကြားချက်တွေလာအောင်လဲတော့မသိသေးပါဘူး
။မြောက်ရီမြို့ကိုတက်လာတဲ့စစ်ကောင်စီတပ်သားတွေကတော့ကော့ကရိတ်ကနေတက်လာနေပေမဲ့နန်းတလျှောက်ပူးပေါင်းတပ်တွေကဝိုင်းတိုက်နေတဲ့အတွက်တန်ကြက်ကကားတွေစစ်သုံးကားတွေစစ်လက်နက်တွေကိုပူးပေါင်းတပ်ဖွဲ့တွေကရရှိခဲ့တယ်ဆိုပြီး KNU ကလည်းသတင်းထုတ်ပြန်ထားပါတယ်။ AB လ၁၂ရက်နေ့ကလေးကတက်လာတဲ့စစ်ကောင်စီတပ်တွေဟာမြောက်ရီမြို့ကိုအခုချိန်ထိတော့မတက်လာနိုင်သေးပါဘူး။စစ်ကောင်စီဘက်ကမြောက်ရီမြို့ကိုဘုံအလုံးရေ150ကျော်နဲ့လေကြောင်းကနေပစ်ချခဲ့ပြီးမြောက်ရီမြို့ကိုပြန်လည်သိမ့်ပိုက်နိုင်တဲ့တိုက်အင်အားတွေကတော့မြို့ကိုမရောက်လာနိုင်သေးပါဘူး။ကရင်နယ်ကြားဆောင်တပ်ကတော့လက်တလုံးမှာနှစ်ဖက်လုံးကိုအစဉ်ပြေအောင်ဆက်ဆံနေပြီးမြို့ရဲ့လုံခြုံရေးကိုလက်နက်ကင်အင်အားတွေနဲ့နေရာယူထားပါတယ်။နယ်ကြားဆောင်တပ်ဟာရွှေခိုးကိုမြို့သိမ်းမကြရေးအတွက်ပါနက်စွာနဲ့ကင်တွယ်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်။မြောက်ရီမြို့ဟာကရင်လက်နက်ကင်ရဲ့အများဆုံးရှိတဲ့မြို့ဖြစ်သလိုရာဇဝတ်မှုတွေနဲ့ပတ်သက်နေတဲ့လောင်ကစားလုပ်ငန်းတွေရဲ့ရှယ်ယာတွေမှာလည်းလက်နက်ကင်အဖွဲ့တွေပါဝင်ပတ်သက်နေတယ်ဆိုပြီးသတင်းတွေထွက်နေတာပါဒီအတွက်အကျိုးစီးပွားတွေကြောင့်ထိမ့်ထိမ့်သိမ့်သိမ့်လုပ်နေကြတာဖြစ်တယ်လို့လည်းလေ့လာသူတွေကဝေဖန်နေကြပါတယ်နိုင်ငံတကာကအာယုံစိုက်တာခံနေရတဲ့မြဝတီမြို့ဟာလက်တလုံးမှာတော့ဘယ်သူတွေထိမ့်ချုပ်နိုင်နေပြီလဲဆိုတာလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်
နိုင်ငံရေးအရာကွဲလွန်းမှုတွေမြားတဲ့အမေရိကန်ပြည်ထောင်စုမှာဆေးချောက်30ခွင့်နဲ့ပတ်သက်လို့တော့အများစုကသဘောထားတူကြပါတယ်။ဆေးချောက်ကိုတစ်စိတ်တစ်ပိုင်းတရားဝင်အသုံးပြုခွင့်ပေးဖို့အမေရိကန်ပြည်သူ88ရာခိုင်နှုန်းကထောက်ခံပါတယ်။ဒါပေမဲ့လာမယ့်ရွေးကောက်ပွဲထိပ်တန်းရောက်သမ္မတလောင်းနှစ်ဦးလုံးကတော့ဆေးချောက်အသုံးပြုခွင့်နဲ့ပတ်သက်လို့သဘောထားတက်တမတ်ထဲမရှိကြသေးတဲ့အကြောင်း VOA သတင်းတောက် Scott Stands ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးတင်ပြပေးပါမယ်ရှင်။
မေဂလူရီရဲ့လေးပုံသုံးပုံဟာဆေးကြောက်ကိုစီးဝါအဖြစ်တရားဝင်အသုံးပြုခွင့်ပေးထားတဲ့ပြည်နယ်တွေမှာနေထိုင်နေကြတာပါအပန်းဖြေသဘောခွင့်ပြုထားတဲ့ပြည်နယ်တွေမှာနေထိုင်သူကတော့လူရီရဲ့တဝက်လောက်ရှိပါတယ်ဒါပေမဲ့ဖက်ဒရယ်ဥပဒေအရကတော့ဆေးကြောက်ကတရားမဝင်ပါဘူး ပေးမှုနဲ့တခြားမူရစ်စေဝါတွေလိုပဲအလွဲသုံးစားလုပ်ဖို့လွယ်ကူတဲ့မူရစ်စေဝါအဖြစ်နဲ့သတ်မှတ်ထားပြီးစေဝါအနေနဲ့လည်းသုံးခွင့်မရှိပါဘူး။ဒါကိုပြောင်းလဲသင့်တယ်လို့ယူဆကြတဲ့အမေရိကန်တွေအများစုဖြစ်လာတာနဲ့အမျှလမ်းမသမ္မတရွေးကောက်ပွဲမှာဝင်ပြိုင်ကြမယ်။လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့အနေနဲ့စေချောက်အသုံးပြုခွင့်နဲ့ပတ်သက်ပြီးတော့လူငယ်မဲဆန္ဒရှင်တွေကိုဆွဲဆောင်ဖို့အကောင်းဆုံးအခွင့်အလမ်းတစ်ခုဖြစ်တယ်လို့အရက်ဖက်ဖွဲ့စည်းတစ်ခုဖြစ်တဲ့ New Georgia Project မှာဦးဆောင်လှုပ်ရှားနေသူတူဖြစ်တဲ့ Scotty Smart ကပြောပါတယ်
A lot of people don't understand policy. A lot of people don't
လူတော်တော်များများကမူဝါဒတွေကိုသိနားမလည်ကြပါဘူး။သူတို့နေစဉ်ဘဝတွေမှာမူဝါဒတွေကဘယ်လိုတက်ရောက်မှုရှိနေလဲဆိုတာမသိကြပါဘူး။စေးကြောက်ကိစ္စကတော့လူငယ်တွေရဲ့အာယုံဆိုင်မှုရစေမယ့်အကြောင်းအရာတစ်ခုလို့ကျွန်တော်ထင်ပါတယ်
။ဒါပေမဲ့ထိတဲ့သမ္မတလောင်းတွေဖြစ်ကြတဲ့ Biden နဲ့ Trump နှစ်ဦးစလုံးကတော့စေးကြောက်နဲ့ပတ်သက်လို့သဘောထားရှင်းရှင်းလင်းလင်းပြတာမရှိသေးဘူးလို့နိုင်ငံလုံးဆိုင်ရာစေးကြောက်ပွဲတော်ကိုစတင်ခဲ့သူ Caroline Phillips ကဒီလအစောပိုင်းကကျင်းပခဲ့တဲ့တနင်္ဂနွေဆိုင်ရာစေးကြောက်ပွဲတော်နဲ့ Washington မူဝါဒရေးရာဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်
For both of them, one thing they have in common is that their
two years long matter တစ်ခုကစေးကြောင်းနဲ့ပတ်သက်လို့သဘောထားတွေကတသမတ်ထဲမရှိခဲ့ကြတာပါ။နှစ်ယောက်စလုံးရဲ့အစိုးရအုပ်ချုပ်မှုလက်ထက်တွေမှာဂရိကဝတ်တွေသာကြားခဲ့ရပြီးတော့အပြည့်အဝမဖြည့်ဆည်းနိုင်ခဲ့ကြပါဘူး
။ဘိုင်ဒန်ဆွေးရလက်ထက်မှာစေးကြောင်းကိုတရားဝင်ခွင့်ပြုတာထက်လိုအပ်တဲ့အခါစေးဝါအဖြစ်သုံးနိုင်မယ်။အပြော့စားမှုရင်စေးဝါအဖြစ်ပြောင်းလဲသတ်မှတ်ဖို့ကျန်းမာရေးဌာနကအကြံပြုခဲ့ပါတယ်။Caroline Phillips ကတော့ဒါနဲ့ပတ်သက်ပြီးခုလို၆ပြဝေဖန်ပါတယ
် The current White House's policy on marijuana remains slightly unclear. They have given
us ရှိအင်ဂျူရောရဲ့စေးကြောက်ဆိုင်ရာမူဝါဒကတိမ်ရှင်းပါဘူးစေးကြောက်အသုံးပြုတာကိုတရားဝင်ခွင့်ပြုဖို့ဆန္ဒရှိတဲ့သဘောအရေးယောင်နေပြခဲ့ပြီးမြဲတကယ်တမ်းမှာတော့အဆင့်ပြောင်းလဲသတ်မှတ်တာလောက်ပဲလုပ်မဲ့ပုံရှိပါတယ်ပြောတဲ့အတိုင်းလုပ်မဲ့သဘောတော့မတွေ့ရသေးပါဘူး
2018ခုနှစ်ကအဲ့ဒီအချိန်သမ္မတထရမ့်လက်ထက်တုန်းကလည်းစေးချောက်ကိုတရားဝင်ခွင့်မပြုတဲ့ဖက်ဒရယ်ဥပဒေအစိုးရရေးကိုထောက်ခံတဲ့သဘောပြောဆိုခဲ့ပေမဲ့လို့ပြည်내အလိုက်တရားဝင်မှုချက်ပိုးပြီးတော့ဖြစ်မလာခဲ့ပါဘူးပြီးခဲ့တဲ့နှစ်က Newsmax TV နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာလည်းထရမ့်ကစေးချောက်ဟာတိတိတတ်တတ်ထိခိုက်ပျက်စီးစေတဲ့ဆိုတာကိုသူရည်တနာလိလာချက်တွေမှာပြနေပေမဲ့လို့မဲဆန္ဒရှင်တွေကြားမှာတော့ဒါကအတော်ကိုရေပန်းစားနေတယ်လို့ပြောဆိုခဲ့ပါတယ် Caroline Phillips ကတော့အခုလိုဝေဖန်ပါတယ်
Trump's track record on cannabis has been inconsistent at best. We've heard him both say
စေးကြောင်းနဲ့ပတ်သက်လို့ Trump ပြောတာတွေပြန်ကြည့်မယ်ဆိုရင်သူလည်းတသက်မထဲရှိမနေပြန်ပါဘူး။မူရစ်စေးဝါရောင်းဝယ်ဖောက်ကားနေသူတွေကိုထောင်ချတင်တယ်။တည်တံတောင်ပေးတင်တယ်လို့သူပြောခဲ့တာတွေရှိတယ်။အတော်ကြောက်စရာကောင်းတဲ့ပြောဆိုမှုတွေပါပဲ။ဒါပေမဲ့လည်းစေးကြောင်းမှုနဲ့ထောင်ချနေသူတွေကိုလည်းသူပဲလွင်ငင်းချမ်းသာဝင်ပေးခဲ့တာတွေရှိနေပြန်ပါသေးတယ်။
အမေရိကန်မဲဆန္ဒရှင်တွေကြားစေးချောက်အသုံးပြုတာနဲ့ပတ်သက်လို့သဘောထားအမြင်တွေကို Gallup စစ်တမ်းအဖွဲ့ကပြီးခဲ့တဲ့နှစ်တည်းကောက်ယူခဲ့တာမှာတော့အရွယ်ရောက်ပြီးသူ80ရာခိုင်နှုန်းကစေးချောက်တရားဝင်ခွင့်ပြုတာကိုထောက်ခံကြပါတယ်။တာဟာ2000ခုနှစ်တုန်းကထောက်ခံနှုန်းထက်နှစ်ဆကျော်ပိုများလာတာလည်းဖြစ်ပါတယ်။စေးချောက်ဥပဒေပြင်ပြောင်းလဲရေးဆိုင်ရာအဖွဲ့ကနိုင်ငံရေးဆိုင်ရာညွှန်ကြားရေးမှူး Morgan Fox ကအခုလိုပြောပါတယ်။
This is an issue that is increasingly important to voters, particularly young voters.
ဒါကမဲဆန္ဒရှင်တွေအတွက်အင်မတန်ရေးကြီးတဲ့အကြောင်းအရာတစ်ခုပါ။ထူးသဖြင့်လူငယ်တွေအတွက်ပါ။သမ္မတရွေးကောက်ပွဲပဲဖြစ်ဖြစ်ကွန်ကရစ်လွှတ်တော်ဒါမှမဟုတ်ပြည်နယ်နဲ့ဒေသန္တရလွှတ်တော်ရွေးကောက်ပွဲတွေမှာပဲဖြစ်ဖြစ်ဝင်ပြိုင်ကြတဲ့သူတွေအနေနဲ့မဲအသာစီရခြင်းတော့ဒီကိစ္စကိုလစ်လူရှုလို့မရပါဘူး။လစ်လူရှုတဲ့သူခံရပါလိမ့်မယ်
။စီးကြောက်တရားဝင်အသုံးပြုခွင့်လိုလားတဲ့လူငယ်မဲဆန္ဒရှင်တွေကတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ဘိုင်ဒန်အစိုးရကစီးကြောက်ဆိုင်ရာမူဝါဒလက်တွေ့အကောင့်ထဲပေါ်လာဖို့မျှော်လင့်နေကြပါရဲ့ရှင်။
ထိုင်းနိုင်ငံလော်ပူရီခရိုင်လော်ပူရီမြို့ကမြောက်တွေကလူတွေစီကအစားအစာလူတက်ကြသလိုတခါလေလူနဲ့မြောက်ရန်ဖြစ်ပြီးတော့မြောက်ကုတ်လူတန်ရရကြတဲ့သူတွေလည်းရှိပါသေး။ပြီးခဲ့တဲ့မတ်လတုန်းကအစာလူတဲ့မြောက်အမျိုးသမီးတယောက်ရဲ့ခြေထောက်ကိုဆွဲရင်းနဲ့အဲ့ဒီအမျိုးသမီးဒုစရလွှဲသွားခဲ့ပါလေ။နောက်မြောက်တကောင်ကအစာလူရင်းနဲ့အမျိုးသားတယောက်ရဲ့စိုက်ကဲပေါက်သွားစေခဲ့ပါလေ။ခီးသွားအဲ့တဲ့ရင်းနဲ့ဒေသခံတွေလည်းမြောက်တဲ့ကိုခံရသလိုစီးပွားရေးလုပ်ငန်းတွေလည်းမြောက်ပြဿနာကိုဆိပ်ပျက်လာကြပါလေ
။မြောက်ကိုက်မှာဆိုလို့ဖောက်တယ်တွေကဒီကိုလာရမှာကြောက်နေကြပါလေ
။ဘန်ကောက်မြို့တော်ရဲ့မြောက်ဖက်မိုင်90လောက်ပြီးတဲ့လော်ပူရီခရိုင်ဟာမြောက်တွေရှိရတဲ့နာမည်ကြီးတာဖြစ်ပြီးတော့နှစ်စဉ်ဖျားသုံးစုဖျားပွဲမှာမြောက်တွေအတွက်အဝအစားဘူဖေးကျွေးလေးလည်းရှိရပါထိုင်းကမြောက်တွေကထိုင်းတိုးထိန်ထိန်သိမ့်မှုဥပဒေအောင်မှာကာကွယ်ပေးထားတဲ့တော်ရိုင်းမျိုးစေ့လေးဖြစ်ပါတယ်ခီးသွွားဧည့်သည်တွေနဲ့ဒေသခံတွေကအစာတွေကျွေးလို့မြောက်တွေကမြို့ပေါ်တက်လာကြတယ်ဆိုပြီးတချို့ကအပြစ်တင်ဝေဖန်နေကြပါတယ်အခုတော့မြောက်တွေကလူစားစားတက်နေပြီးတော့မြောက်ကောင်ကြီးလေးတူလာနေပါလေ အဲရောမြောက်တွေကိုအစာလျှော့ကြည့်ပြန်တော့လေမြောက်တွေကအတင်းအစာခိုးစားတာနဲ့ပြဿနာကပိုးပြီးတော့ဆိုးလာပါလေမြောက်အကောင်ကြီးတိုးဝမှုကိုထိန်းသိမ်းနိုင်မှုရည်ရွယ်ပြီးတော့2014ကနေ2023ခုနှစ်ကြာလော်ပူရီမြောက်အကောင်2600လောက်ကိုတော်ရန်အာဏာပိုင်တွေကတင်းကိုပေးထားပါလေ
We sterilize them to decrease their population and then relocate.
ယောက်ကောင်ကြီးရုတ်နေအောင်လို့သူတို့ကိုတင်းပေးပြီးတော့နေရာပြောင်းပေးပါတယ်။ယောက်တွေအတွက်လူသားဆန်ဆန်ကောင်းကောင်းမွန်မွန်လှူဆောင်ပေးတဲ့နီလန်းတွေအများကြီးပါ။
ဧပြီလ3ရက်နေ့မှာကြီးညာလိုက်တဲ့အစီအစဉ်တစ်အရာမြို့ပေါ်ကမြောက်ကောင်ကြီး2500လောက်ကိုဖမ်းပြီးတော့ခြံကျဲကြီးတစ်ခုထဲမှာလှောင်ထားဖို့လှူဆောင်နေကြပါလေ။တရဝင်းမြောက်ဖန်းတဲ့အစီအစဉ်စတင်နေပြီဖြစ်ပြီးတော့အထူးသဖြင့်ကျန်းတန်းတဲ့မြောက်ထီးတွေကိုအဓိကဦးစားပေးပြီးတော့လိုက်ဖမ်းနေရပါဧပြီလလေအထိမြောက်ကောင်ကြီး38ကောင်ဖမ်းပြီးပြီဖြစ်ပြီးတော့အများစုကိုအနီးနားကစာရာပူရီခရိုင်တွင်းကတော်ရိုင်းအာနာပိုင်တွေလက်အောက်မှာထားပြီးတချို့ကတော့လော်ပူရီတရိတ်ဆိုင်ရုံစီကိုပို့ထားပါတယ်မြောက်ချန်တွေစောက်ပြီးရနဲ့ကျန်းတဲ့မြောက်တွေအလုံးကိုအပီးဖမ်းမှာဖြစ်ပြီးအထူးသဖြင့်လူနေအိမ်တွေနားမှာနေကြတဲ့မြောက်တွေကိုဖမ်းသွားမှာဖြစ်တဲ့အကြောင်းအာနာပိုင်တွေကပြောပါတယ်မြောက်အချင်းချင်းရန်ဖြစ်ကြတာကိုရှင်းချနိုင်ဖို့အတွက်လည်းအုတ်စုတူတဲ့မြောက်တွေကိုတီးခြားလှောင်အိမ်တွေနဲ့ခွဲထားဖို့လည်းပြင်ဆင်နေကြပါတယ်ရှင
်ဒါတော့ထိုင်းနိုင်ငံပါမြောက်တွေရဲ့နှောက်ယှက်ခံရတဲ့လူတွေအရေးနဲ့ပတ်သက်ပြီးတော့ဘယ်လိုဖြေရှင်းကြမလဲဆိုတဲ့အကြောင်းဖြေရှင်းနည်းရှာနေကြတယ်ဆိုတဲ့အကြောင်း AP သတင်းဆောင်မကိုကိုကာပြီးမိုက်အသံစဉ်ပြောပြခဲ့တာဖြစ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်ပြီးတော့တင်ပြပါမယ်။အရှေ့တောင်အာရှနိုင်ငံတွေတဲ့လူစိတ်ဝင်စားမှုအများဆုံးနေရာတစ်ခုဖြစ်တဲ့ရှေဟောင်အန်ကောဝတ်ဘုရားကျောင်းရှိရာကိုချောချောမွေ့မွေ့သွားနိုင်ပြီးသေယူပို့ဆောင်ရေးအချက်ချာချတဲ့ခင်မီအကြီးဆုံးလေးစိတ်တစ်ခုကမ္ဘောဒီးယားနိုင်ငံစီယန်ရီမြို့မှာဖွင့်လှစ်လိုက်ပါပြီ။ကမ္ဘာလက်ခီးတဲ့တွေကိုဆွဲဆောင်နိုင်တဲ့စီရန်ရီမြို့အနောက်မြောက်ဘက်ကရာစုနေများစွာတက်တန်းရှိတဲ့အန်ကောဝတ်ဘုရားကျောင်းကိုလာရောက်လည်ပတ်ဖို့စီရန်ရီအန်ကောအပြည့်ပြည့်ဆိုင်ရာလေးစိတ်ကိုအစင့်မြင့်ဒီဇိုင်းတွေနဲ့တိဆောက်ထားတာဖြစ်ပါတယ်။ AP သတင်းဆောင်မကိုအလိမ္မာပြောပြပေးပါမယ်ရှင်။
ကမ္ဘောဒီးယားနိုင်ငံရဲ့ Angkor အပြည်ပြည်ဆိုင်ရာလေးစိတ်ကို2023ခုနှစ်အောက်တိုဘာလမှာစတင်ဖွင့်လှစ်ခဲ့ပြီးတော့တရုတ်ကုမ္ပဏီ Yunnan Investment Holdings Limited ရဲ့တွဲဖက်ဖြစ်တဲ့ Angkor International Airport Cambodia Company Limited ရဲ့ခြေဝင်တဲ့အကောင့်ထဲပေါ်တည်ဆောက်ထားတာဖြစ်ပါတယ်စာတင်ဆောက်လုပ်ခရေက55နှစ်ကြာပိုင်ဆိုင်မှုသဘောတူညီချက်နဲ့အကောင့်ထဲပေါ်ခဲ့တဲ့အပြည်ပြည်ဆိုင်ရာလေးစိတ်စီမံကိန်းလည်းဖြစ်ပါတယ်ဒါကြောင့်ကမ္ဘောဒီးယားနိုင်ငံအလံရောတရုတ်ကုမ္ပဏီအလံပါနှစ်ခုလုံးလေးစိတ်အပြင်ဘက်မှာလွှင့်ထူထားတာပါဒီလေးစိတ်စီမံကိန်းဟာတရုတ်ချင်းဝေယူပံ့ပိုးတဲ့နိုင်ငံရဲ့ခြားသေးယူပို့ဆောင်ရေးစွမ်းအင်နဲ့တခြားသောအခြေခံအဆောက်အုံတွေတည်ဆောက်တဲ့တရုတ်ကုမ္ပဏီတွေပါဝင်တဲ့အထင်ကြီးစီမံကိန်းဖြစ်တဲ့ကမ္ဘာလန် BRI စီမံကိန်းရဲ့တစိတ်တစီသားလည်းဖြစ်ပါတယ်Angkor အပြည်ပြည်ဆိုင်ရာလေးစိတ်ရဲ့နေရန်လက်ဖက်ကိုဒဇောင်းပုံစံစောင်းထားပြီးတော့မျက်နှာချက်အထိစုံလူနီးပါးဖြစ်အောင်မြင့်မြင့်စောင်းထားတာကကမ္ဘောဒီးယားရိုးရာဘီတူကလက်ရာပုံစံကိုဖော်ကျူးထားတာပါ Angkor Wat ဘုရားကျောင်းရဲ့အရှိတ်ကီလိုမီတာ40လက်ဆက်ငါးမိုင်အကွာဝေးရှိတဲ့မြေအေက1930အေကပေါ်မှာအမေရိကန်ဒေါ်လာ 1.1 ဘီလီယံလောက်အကုန်ကျခံပြီးတော့ဒီလေးစိတ်ကိုစောက်လုပ်ထားတာဖြစ်ပါတယ်ပေ11,810ပေရှိလျားတဲ့လေးရည်ပြေးလန်းလဲဒီလေးစိတ်မှာရှိပါတယ်။အရင်လေးစိတ်အဟောင်းကဖះเจ้าရဲ့9ကီလိုမီတာမှာတည်ရှိတာပါ။ဒါကြောင့်လေးရည်ပြန်တန်းတဲ့အခါဖြစ်ပေါ်လာတဲ့ဒုက္ခမှုတွေကဒီကမ္ဘောဒီးယားဖះเจ้าရဲ့အုတ်မြစ်တွေပြိုကျထိခိုက်မှာဆိုရင်ဒါကြောင့်2020ခုနှစ်မှာလေးရည်ကွေးအစ်စ်ကိုစတင်တည်ဆောက်ခဲ့တာပါ
။ This is also you know have to contribute
ဒီလိုလေးစိတ်ကိုဆောက်လက်တာကအန်ကောဝေရှီဟောင်းဘုရားကျောင်းနေရာကိုလည်းထိမ့်သိမ်းဆောက်ရှောက်ရာရောက်တယ်လို့အထောက်အကူလည်းဖြစ်စီပါတယ်။လေးစိတ်အဟောင်းနဲ့ဘုရားကျောင်းနဲ့ကအရန်နီးပါတယ်။ဒီဘုရားကျောင်းကနှစ်တစ်ထောင်သက်တမ်းရှိတော့ပြိုကျနိုင်တဲ့အန္တရာယ်ရှိတယ်လေ။လေရင်ပြန်တက်တာစင်တာတွေမြေပြင်တုန်ခါတာတွေကဘုရားကျောင်းအဆောက်အဦတွေကိုပျက်စီးစေနိုင်တယ်လေ။
ခီးသွားလုပ်ငန်းကကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးကိုပံ့ပိုးပေးတဲ့အဓိကမန်လိုက်တစ်ခုဖြစ်ပါတယ်။2023ခုနှစ်ပထမ8လမှာကမ္ဘောဒီးယားနိုင်ငံကိုလာရောက်လည်ပတ်သူနိုင်ငံသားခရီးသွားဧည့်သည်ဦးရေပေါင်း 3.5 သန်းလောက်ရှိခဲ့ပြီးတော့ကိုရိုနာဗိုင်းရပ်စ်ကရောဂါမတိုက်ခင်နောက်ဆုံးနှစ်ဖြစ်တဲ့2019ခုနှစ်တစ်နှစ်လုံးမှာတော့နိုင်ငံသားခရီးသွားဦးရေက 6.6 သန်းခန့်ရှိခဲ့တယ်လို့ခရီးသွားလာရေးဝန်ကြီးဌာနကဆိုပါတယ် Angkor Wat ဖျားเจ้าစီကိုလာရောက်လည်ပတ်ကြတဲ့ခီးသွားတွေဟာဘေယောင်ဖျားเจ้าကပုံစံတူမျက်နှာတော်ပြုံးနေတဲ့ရွှေရောင်ရုပ်တူကိုလေးစိတ်အထွတ်မှအရင်ဆုံးမြင်တွေ့ကြရမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအထူးသဖြင့် Siem Reap မြို့ကိုလာကြတဲ့ဘယ်နိုင်ငံသားကိုမဆိုဒီအပြုံးကကျူးဆိုတာဖြစ်တယ်လို့လေးစိတ်ဒါရိုက်တာကဆိုပါတယ်
။ For Siem Reap is the tourist destination. We have culture.
ကျွန်တော်တို့မှာယဉ်ကျေးမှုရှိတယ်ဖျားเจ้าတွေရေကန်တွေနဲ့တောတောင်ငှက်တွေလိုတဘာဝအလှတရားတွေရှိတယ်ဒါတွေကနိုင်ငံခြားသားခီးသွားတွေကို Siem Reap မြို့ကိုလာဖို့ဆွဲဆောင်လိုက်တာပါ
တရုတ်နိုင်ငံဟူနန်မြို့ကနေလာရောက်လည်ပတ်တဲ့ Lee Shan Jong လို့ခီးသည်တွေကိုဒီရုပ်ထုနဲ့ဓာတ်ပုံရိုက်ခွင်ကိုလည်းပေးထားပါသေးတယ
်很大很干净然后很大方
အရန်ကြီးတဲ့တက်ရက်တဲ့လူတွေကိုကောင်းမွန်တဲ့စိတ်ခံစားချက်တွေဒီရုပ်ထုကပေးတယ်လေ
ဒီအန်ကောအပြည့်ပြည့်ဆိုင်ရာလေးစိတ်ဟာတနစ်ကိုခီးသွားဥယျာဉ်ပေါင်း9သန်းလက်ခံနိုင်ပေမဲ့2024ခုနှစ်မှာလူ9သန်းသာလာရောက်ဖို့မျှော်မှန်းထားကြောင်းလေးစိတ်ဒါရိုက်တာကပြောပါတယ်နေ့စဉ်လေးရင်ပြတ်တမ်းမှုကတော့တနစ်ကို10ချိန်ကနေ25ချိန်အထိတိုးလာခဲ့ပါတယ်ရှင်ကျွန်မလိမ္မာပါ
ဒီအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိတဲ့ဗီဒီယိုသတင်းတွေကိုပြောပြပေးပါမယ်။ပေရုနိုင်ငံကအဖိုးအိုတူဒီလမှာပဲအသက်100အဆိပ်ပြည်သွားပြီးကမ္ဘာအသက်အကြီးဆုံးပုဂ္ဂိုလ်ဖြစ်သွားပါတယ်။ကင်ညာနိုင်ငံမှာတော့ရေစီးနဲ့မြစ်ထဲချသွားတဲ့ဘတ်စကားပေါ်ကလူတွေအလုံးအသက်မသေးလွတ်မြောက်သွားပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိတဲ့သတင်းတူလေးတွေကိုမအေးသနာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
ကမ္ဘာအသက်ကြီးဆုံးလို့ခုနောက်ဆုံးပေါ်ထွက်လာတဲ့အဖိုးအိုပဲဖြစ်ပါတယ်။ပီရူးနိုင်ငံအလဲပိုင်းအင်ဒီးစ်တောင်တန်းဒေသကအဖိုးအိုရဲ့မွေးနေ့ပွဲကိုအာဏာပိုင်တွေကအခမ်းအနားနဲ့ကျင်းပပေးခဲ့ပါတယ်။1900ပြည့်နှစ်မှာမွေးဖွားတာလို့အတည်ပြုရခဲ့ပြီးတော့ဖိုးသက်ရှိကအသက်124နှစ်ရှိပါပြီ။ဖိုးဖို့မရှိကကဒီနှစ်2024ဒီလဧပြီလမှာပဲအသက်124နှစ်ပြည့်သွားခဲ့လို့သူ့ရဲ့မွေးနေ့မှာတော့သူ့ရဲ့ပုံတူအယုတ်လေးနဲ့မွေးနေ့ခဲ့ရင်ခွေးထူးရဲတပ်သားတင်တန်းလေးစင်ပုံရင်နဲ့ဆင်နွှဲခဲ့ပါတယ်။သူကအတီးပြုတ်လို့ရခဲ့ပြီးသမျှအသက်ရှည်တက်ကြီးတွေထဲမှာတော့အသက်အရှည်ဆုံးဖြစ်ပါတယ်။ဖိုးဖို့မရှိကိုကို2019ခုနှစ်ကမှပြည်သူအစိုးရကသိရှိခဲ့တာဖြစ်ပြီးတော့သူ့ကိုအစိုးရမှတ်ပုံနဲ့အငိမ့်စားလှစားပေးထားပါတယ်။အခုလဲဘိုးဝါရိတ်သားမှနေနေတဲ့ဖိုးဖိုးကကမ္ဘာအသက်ကြီးဆုံးပုဂ္ဂိုလ်ဖြစ်တယ်ဆိုတာကိုဂင်းနစ်စံချိန်မှတ်တမ်းဝင်ဖို့အတွက်ပြည်သူနိုင်ငံအာဏာပိုင်တွေဆက်သွယ်ကြိုးပမ်းနေပါတယ်။သူ့မတိုင်ခင်ကတော့ကမ္ဘာအသက်အရှည်ဆုံးဖြစ်အတည်ပြုနိုင်ခဲ့တဲ့သူကအသက်122နှစ်အထိနေသွားခဲ့တာဖြစ်ပါတယ်။ကင်ညာနိုင်ငံအရှိကျန်းဒေသမှာရေတက်ခြင်းရေထဲဖြတ်မောင်းတဲ့ဘတ်စကားတစ်စီးရေစီးနဲ့မျောသွားတာမှာဘတ်စကားပေါ်ကသူတွေအသက်မသေးပဲနဲ့လွတ်မြောက်ခဲ့ပါတယ်။နိုင်ရိုဘီမြို့စီမောင်းနေတဲ့ဘတ်စကားအပီလာ6ရက်နေ့ကလမ်းမပေါ်မှာမြေကြီးတက်နေတာကိုအဖြစ်ရေစီးနဲ့ပါသွားတာပါ။ဘတ်စကားပေါ်လိုက်ပါတဲ့သူတွေကျိုးနဲ့ဆွဲပြီးကုန်းပေါ်တက်ခဲ့ရပါတယ်။လူထုတော်များများလည်းရေထဲတစ်ဝက်တစ်ပြက်မြုပ်နေတဲ့ဘတ်စကားခေါင်းမပေါ်တက်ပြီးတော့ကဲတင်ခံရဖို့စောင့်နေတာကိုတွေ့ရပါတယ်။နောက်ဆုံးကားပေါ်ကလူ52ဦးလုံးဘေးကင်းတဲ့နေရာကိုရောက်နိုင်ခဲ့တာပါ။အရှေ့အာဖရိကဒေသမှာလွန်ခဲ့တဲ့6လအတွင်းစံချိန်တင်အောင်ရေးကြီးခဲ့ပြီးတော့လူ10ဦးကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ကမ္ဘာမှာဥရုယာသည်ပြောင်းလဲဖောက်ပြန်မှုတွေကြောင့်ပြင်းထန်တဲ့ရာသီဥတုအခြေအနေတွေလည်းပိုပြီးဖြစ်ပေါ်နေတာတွေ့ရပါတယ်ရှင်။ကမ္ဘာမှာပထမဦးဆုံးပိုးကောင်ပွဲတဲ့စားတောက်ဆိုင်စားမြင်ပိုးကောင်ရန်ဘတ်ဆိုတဲ့စားတောက်ဆိုင်လန်ဒန်မြို့တော်မှာဖွင့်လှစ်ထားပါထောက်ဘက်ကအစာအချို့ပဲအစုံပိုးမွှားကိုထည့်ပြီးတော့သုံးထားပါတယ်
။ People often quite surprised at how meaty insects are, but
ပိုးမွှားကောင်တွေကအသားလိုဖြစ်နေတာကိုလူတွေတော်တော်အံ့ဩကြတယ်လို့ရန်ဘတ်စားတောက်ဆိုင်ကိုပူရဲဖွင့်ထားတဲ့လီယိုတေလာကပြောပါတယ်။ဒီစားလို့ရတဲ့ပိုးကောင်လေးတွေမှာမမြင်ရတဲ့ရေသွေးကောင်တွေလည်းအများကြီးရှိပါတယ်။ပြည့်တကောင်မှပါတဲ့အသားဓာတ်ကအမဲသားတောက်တောက်ဆင်းထက်50ရာခိုင်နှုန်းပိုများပြီးတော့တန်ဓာတ်ကတော့ဟင်းနှုတ်နယ်ဓာတ်ခွာရွက်ထက်ပိုများတယ်လို့ကယ်စီယမ်ဓာတ်ကနှိုးထက်ပိုများပိုတက်စီယမ်ဓာတ်ကလည်းငှက်ပြောသည့်ထက်ပိုများ B12 ဓာတ်ကအသားမှာထက်ပိုများတယ်လို့ဆိုပါတယ်ဒီဟင်းရာတွေထုတ်လုပ်မှုကလည်းရာသီဥတုနဲ့ပတ်သက်ပြီးတော့သဟဇာတဖြစ်တဲ့လုပ်ငန်းစဉ်မှာမွေးမြူဖို့နေရာကလည်းတိတ်မြူအကောင်ကြီးမွေးမြူရေလို့လဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်မထွက်ပါဘူးဒ ဒါမဲ့လည်းပရည့်လိုမျိုးအာရှမှာလူကြိုက်များတဲ့စားမင်ပိုးကောင်လေးတွေစားလို့လည်းမရှိစားဖို့လည်းကြောက်တဲ့နောက်တိုင်းသားတွေဒီဟင်းရာတွေကိုစားရအောင်လုပ်ဖို့ကတော့အခက်ခဲပါရဲ့ဒါမဲ့လည်းတဖြည်းဖြည်းနဲ့လာစားတဲ့သူတွေပိုများလာပြီးတော့ဒီစားလို့ရတဲ့ပိုးကောင်လေးတွေနဲ့ချက်ပြုတ်တာကဖွံ့ဖြိုးလာတဲ့စီးပွားရေးတစ်ခုလည်းဖြစ်ပါရဲ့2023ခုနှစ်နဲ့2032ခုနှစ်ကြာမှာဒီလုပ်ငန်းက50နီးပါးဖွင့်ထွားလာမယ်လို့ခန့်မှန်းရပါတယ်
သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ငံရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစီရနဲ့ကဘာတလွတ်ခီးသောအစီအစဉ်တို့ကိုနားဆင်ကြရပါမယ်အခုရေဆုံးတော့မြေကြီးဩဇာအစီအစဉ်ကိုတင်ပြပါမယ်ရှင်မြန်မာနိုင်ငံမှာအရင်ကတည်းကရှားပါနေတဲ့လေယာစိုက်ပျိုးရေးလုပ်သားတွေဟာဒီလပိုင်းနဲ့အတွင်းအင်းနီချင်းနိုင်ငံတွေကိုထွက်ခွာကုန်ကြတဲ့အတွက်ကြီးမားတဲ့လုပ်သားလေဟင်ဆုံးရှုံးမှုနဲ့ကြုံတွေ့နေရပါတယ်အထူးသဖြင့်ထိုင်းနိုင်ငံအနေနဲ့လေယာစိုက်ပျိုးထုတ်လုပ်ရေးအတွက်မြန်မာပြည်ကအဖို့အခါသက်သာတဲ့လုံသားအင်အားတူကြီးကိုရရှိလိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုခင်မောင်စွမင်းကသတင်းပတ်စင်မြေကြီးဩဇာကဏ္ဍမှာတင်ပြထားပါတယ်ရှင
်စစ်အာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးမှာလုံသားရှားပါမှုနဲ့ကြုံတွေ့နေရကနေအခုနှစ်တွေအတွင်းစစ်မှုထမ်းဥပဒေကိုစတင်အကောင့်တွေပေါ်တဲ့အမိန့်ထွက်လာပြီးနောက်ပိုင်းအခြေအနေတွေဟာပုံမိုဆိုးဝါးလာပါတယ်ကျေးလက်တွေကလေယာလုပ်ငန်းတွေမှာလုံနိုင်ကင်နိုင်အားကောင်းမောင်းတန်လူငယ်လူရွယ်အမျိုးသားတွေဟာအဲ့ဒီဥပဒေနဲ့အကျုံးဝင်ကြတဲ့အတွက်ကြောင့်ရှောင်ရှားတဲ့အနေနဲ့ပြည်ပနိုင်ငံတွေအထူးသဖြင့်သွားရပုံမိုလွယ်ကူတဲ့အိမ်နီးချင်းနိုင်ငံတွေကိုဖြစ်တဲ့နည်းနဲ့ထွက်ခွာကုန်ကြပါတယ်အဲ့ဒီအထက်မှာထိုင်းနိုင်ငံကိုထွက်ခွာသွားကြသူတွေဟာအများဆုံးလို့ခန့်မှန်းကြောင်းစောင့်ကြည့်လေ့လာသူတွေကပြောပါတယ်အဲ့ဒီလိုထိုင်းနိုင်ငံတဲကိုထွက်ခွာသွားကြသူတွေထဲမှာမြို့ပြဆက်ယုံအလုပ်ယုံတွေမှာလုံခြုံသူတို့ရဲ့သတင်းတွေကိုသာအများဆုံးသတင်းမီဒီယာတွေမှာပါရှိကြပေမဲ့ထိုင်းကျေးလက်လေယာလုပ်ငန်းကွင်တွေမှာလာရောက်လုံခြုံကြတဲ့မြန်မာနိုင်ငံသားတွေကတော့ဒီလပိုင်းတွေအတွင်းအတော်များတယ်လို့ထိုင်းနိုင်ငံမှာရောက်ရှိနေပြီးသားရွှေပြောင်းလုပ်သားတွေကပြောပါတယ်အဲ့ဒီအတွက်ငိုကြဲကမှလေယာစိုက်ပျိုးရေးလုပ်ငန်းမှာအောင်မြင်ပြီးစံကိုနိုင်ငံခြားတင်ပို့ရာမှာကမ္ဘာထိပ်တန်းနိုင်ငံတစ်ခုဖြစ်နေတဲ့ထိုင်းနိုင်ငံအတွက်မြန်မာနိုင်ငံကတရားမဝင်လာရောက်ကြတဲ့လေယာလုပ်သားအင်အားတူကြီးကိုဈေးပေါ်ပေါ်နဲ့ရရှိလိုက်တာဖြစ်တယ်လို့ထိုင်းနိုင်ငံတပ်ခိုင်မှာအချိန်ကြာကြာနေထိုင်ပြီးလေယာစိုက်ပျိုးရေးအကြောင်းထဲထဲဝဝင်သိထားသူတဦးကပြောပါတယ်
ဒီထိုင်းနိုင်ငံရဲ့ဘောနော်စိုက်ပျိုးရေးကြတော့စိုက်ပျိုးရေးကဏ္ဍမှာဆိုရင်ဒီလဲပိုင်ရှင်တွေစီမှာရှိနေတဲ့မြန်မာလုပ်သားတွေနဲ့အဲ့ဒီရဲ့လဲတွေကိုထွန်ရက်တယ်ထွန်ရက်တဲ့အခါမှာဆက်နဲ့ထွန်တယ်ဘောနော်မြန်မာကနေရောက်လာတဲ့မြန်မာလုပ်သားဆက်ကင်တာကျွမ်းကျင်တဲ့လုပ်သားတွေရှိတယ်ဆိုရင်တို့ကအဲ့ဒီမြန်မာလုပ်သားတွေနဲ့ဒီဆက်တွေကိုကင်တွယ်ပြီးတော့ထွန်ရက်တယ်ခုနောက်ပိုင်းဆိုပို့ဆိုးတယ်ဘောနော်နိုင်ငံရေးတွေမကောင်းတဲ့အခါကျတော့သူတို့စီမှာအဓိကတော့ရှိတာဒီမြန်မာလုပ်သားပဲထိုင်းလုပ်သားတွေကကြတော့အဲ့လိုလဲရဘက်တွေမှာလုပ်တာတော့တိတ်လဲမတွေ့ရဘူးစိုက်ပျိုးရေးတွေမှာတော့မြန်မာလုပ်သားတွေပဲရှိတယ်မြန်မာလုပ်သားတွေနဲ့ပဲသူတို့ကအဓိကထားပြီးစိုက်ပျိုးချရပါတော့အဓိကကတော့မြန်မာလုပ်သားတွေကိုပဲအတုံးများတယ်ပေါ့နော်ထိုင်းနေရအဲ့လိုအဲ့လိုမျိုးအလုပ်ကျန်းနေမှာလုပ်တဲ့စီမှာတော့ကျွန်မမတွေ့ဘူးရှင်တကယ်လို့သူတို့ထိုင်းလူမျိုးရှိခဲ့မယ်ဆိုရင်လည်းသူတို့ထိုင်းလူမျိုးကရှားတယ်ရှိခဲ့ရင်တောင်မှဝဏအနေထားနဲ့ပဲရှိတာများတယ်ဝဏဆိုတာခေါင်းဆောင်ပေါ့အလုပ်သမားခေါင်းဆောင်တထေးပြီးလို့ရှင်အလုပ်သမားခေါင်းဆောင်ပေါ့အဲ့အလုပ်သမားခေါင်းဆောင်ရဲ့အောက်မှာမှဒီလုပ်သားတွေပေါ့အဲ့လုပ်သားအများဆုံးကတော့မြန်မာတွေပဲလုပ်ရတယ်မြန်မာတို့ပတ်ဝန်းကျင်မှာမြန်မာတို့တွေ့ရတလောက်ကတော့အဲ့မြန်မာလုပ်သားတွေနဲ့ပဲအဲ့လိုလုပ်သွားတာတော့အဲ့လိုပဲတွေ့တယ်ကိုနိုင်တဲ့လောက်အလုပ်သမားကိုမွေးထားတယ်ပြီးလို့ရှင်ပေါ်တဲ့အချိန်ဒီရိတ်သိမ်းတဲ့အချိန်တို့စိုက်မဲ့အချိန်အဲ့ဒီအချိန်ကြီးကြာမှပဲလိုအပ်တဲ့လောက်အလုပ်သမားကိုမြန်မာလူမျိုးတွေပဲအပြင်းနေပြီးနေစားနဲ့ထပ်ငှားတယ်အဲ့လိုရိတ်သိမ်းတဲ့အထီးကအဲ့လိုမျိုးပဲသူတို့လုပ်သွားတယ်မြန်မာတွေအနေနဲ့ကတော့ဒီမှာတော့တရားဝင်လည်းရှိတယ်တရားမဝင်လည်းရှိတယ်များသောအဖြစ်ခုနောက်ပိုင်းဆိုရင်အထောက်ထားမဲ့ပေါ့နော်တရားမဝင်ပေါ့ပုံများလာတယ်ဒီအခုနိုင်ငံရေးအခြေအနေမကောင်းတဲ့အချိန်မှာဆိုပုံများလာတယ် ဒီကျမတို့ပတ်ဝန်းကျင်မှာကျတော့လုပ်ငန်းခွင်တွေကိုဝန်ဖန်းတာမရှိဘူးရဲကတ်ဆိုပြီးတော့တလကို300နဲ့တူတယ်အဲ့လိုမျိုးလုပ်နေကြရည်လည်းရှိတယ်ကဲနားလည်းမှုပေါ့လောက်အားလာကလည်းအပြည့်အဝမရတာများတယ်ဒီစိုက်ပျိုးရေးသမားတွေရတဲ့နေစာပတ်စံကအများဆုံးရလို့ရှင်250 300ဆိုတာတော်တော်တတိကောင်းအောင်300ရတယ်အဲ့လိုမျိုးပဲရတယ်သူတို့ကရွာတွေမှာအောင်မှာသူတို့လေပိုင်ရှင်တွေရဲ့လေတွေထဲမှာတဲလေးတွေနဲ့လေပိုင်ရှင်ကနေဖို့ပေးတယ်များသောအားဖြင့်တော့ဟိုလိုမျိုးအရန်ကြီးရရင်ဆိုင်ဆိုင်အနှိမ်ခံရတာတော့မတွေ့ဘူးပေါ့နော်တွေ့ဘူးတာကတော့လောက်အားခါမှာအနှိမ်ခံရတာပေါ့
ဘယ်လိုပဲဖြစ်ဖြစ်ထိုင်းနိုင်ငံအတွင်းတရားမဝင်နေထိုင်ပြီးအလုပ်လုပ်ကြတဲ့မြန်မာလေယာစိုက်ပျိုးရေးလုပ်သားတွေအနေနဲ့မြန်မာနိုင်ငံအတွင်းကရရှိတဲ့တနည်းလောက်အားကြတဲ့တော့နှစ်ဆကျော်ရရှိနေသေးတယ်လို့အလုပ်သမားတွေကပြောပါတယ်တစ်ဖက်ကနေကြည့်ရင်လည်းထိုင်းနိုင်ငံရဲ့လေယာစိုက်ပျိုးရေးလုပ်ငန်းဟာဆက်မှုလေယာဖြစ်တဲ့အတွက်လေယာသုံးဆက်မှုပစ္စည်းတွေကိုကင်တွယ်တဲ့အတတ်ပညာတွေရရှိနိုင်ပါတယ်။ဒါအပြင်စိုက်ပျိုးရေးနည်းစနစ်တွေမြေစီလွှာထိန်းသိမ်းရေးအရေးပါပုံတွေကိုလက်တွေ့သိရှိစေပါတယ်။ခင်မီစပါးတူလောင်ယုံတွေနဲ့ဆန်ဆက်တွေမှာလည်းအများအပြားမြန်မာအလုပ်သမားတွေပဲလုပ်ကင်နေကြတဲ့အတွက်အဲ့ဓာတွေဟာနိုင်ငံတကာအစ်စ်မီဆန်အဖြစ်ပြပတင်ဖို့ရမှာအရေးပါတာကိုလည်းသိရှိကြပါတယ်။ကမ္ဘာမှာအကြီးအသေးအကောင်ဆုံးဆန်အများဆုံးပြပတင်ပို့တဲ့နိုင်ငံတွေထဲမှာအိန္ဒိယ၊ဗီယက်နမ်တို့နဲ့အတူထိုင်းနိုင်ငံဟာထိတ်ဆုံးကပါဝင်ပါတယ်။အခုဆိုရင်အဲ့ဒီလိုထိုင်းရဲ့ဆန်စပါးထုတ်လုပ်မှုအပိုင်းမှာမြန်မာနိုင်ငံသားလေယာဉ်လုပ်သားတွေကဈေးပေါ်ပေါ်လုံအားကနဲ့အ धिक နေရာကနေပါဝင်လုပ်ကင်နေကြပါတယ်။ထိုင်းနိုင်ငံအတွင်းမှာစိုက်ပျိုးရေးလုပ်ငန်းတွေကိုလုပ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လေယာဉ်စိုက်ပျိုးရေးလုပ်ငန်းမှာအများစုဆိုပေမဲ့ဒူးရင်သီးစိုက်ပျိုးရေးရောဘတ်စိုက်ပျိုးရေးခြံတွေနဲ့ဟင်းသီးဟင်းရွက်စိုက်ခင်းတွေမှာလည်းဝင်ရောက်လုပ်ကင်နေကြပါတယ်မြန်မာနိုင်ငံကစိုက်ပျိုးရေးလုပ်သားတွေဟာအဲ့ဒီလိုအိန္ဒိယနိုင်ငံတွေကိုထွက်ခွာသွားကြတဲ့အထက်မှာထိုင်းနိုင်ငံတင်သားမကအိန္ဒိယနိုင်ငံကိုလည်းထွက်ခွာသွားကြတာတွေရှိပါတယ်စစ်မှုထမ်းဥပဒေအကောင့်ထဲပေါ်မယ်လို့ထုတ်ပြန်ကြေညာခြင်းမပြုမီစစ်အာဏာသိမ်းပြီးစကတည်းကချင်းတောင်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့ဝင်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်စစ်ကောင်စီတပ်တွေကထန်တလန်မတူပီနဲ့မင်းတပ်မျိုးတွေကိုမိရှုဖျက်ဆီးခဲ့တဲ့အတွက်ဒေသခံတွေဟာမီးအိုဖလာတောင်ယာလုပ်ငန်းကိုစွန့်ပစ်ပြီးအနီးဆုံးအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုထွက်ပြေးကုန်ကြပါတယ်။အဲဒီနောက်နေဆက်ဒုက္ခသည်စခန်းတွေမှာရတဲ့အကူအညီတွေအပေါ်မိကိုနေရသလိုတစ်ဖက်ကလည်းမီဇိုရမ်ပြည်နယ်ကရရအလုပ်အထူးသဖြင့်တောင်ယာလုပ်ငန်းတွေမှာလောက်ခစားနဲ့ဝင်ရောက်လုပ်ကင်နေကြတယ်လို့ဒေသခံတွေကပြောပါတယ်ဒီလာပိုင်းတွေအတွင်းမိမိနေရက်ဒေသကိုစွန့်ခွာပြီးအိန္ဒိယနိုင်ငံတွေကိုထွက်ခွာသွားကြသူတွေထဲမှာလေယာဉ်လုံသားတွေတင်သာမကလေပိုင်ရှင်ရာပိုင်ရှင်တောင်သူလေသမားတွေလည်းပါဝင်ကြတယ်လို့နေဆက်ဒေသမှာနေထိုင်ကြသူတွေကပြောပါတယ်မြန်မာနိုင်ငံမှာတော့လေယာဉ်လုံသားနဲ့လေပိုင်ရှင်ရာပိုင်ရှင်ဆိုပြီးဘလို့ပဲကွဲပြားနေပြီမဲ့လေထိုင်းနိုင်ငံရောက်တဲ့အခါမှာတော့တရားမဝင်လေယာဉ်လုံသားအဖြစ်အတူတူလုပ်ကင်နေကြရတယ်လို့လည်းအဆိုပါနေဆက်ဒေသမှာနေထိုင်သူတွေကပဲပြောပါတယ်အခုအချိန်ကမှတောင်သူလေသမားတွေဟာအရင်ကမီယိုဖလာနီနဲ့အတူတွဲဖက်ထွန်ရဲကြတဲ့ကျွဲနွားတွေလည်းရှားပါလာသလိုလေယာဉ်သုံးဆက်မှုပစ္စည်းတွေဟာလည်းလောင်စာဆီဈေးတွေကခေါင်ခိုက်နေတဲ့အတွက်အသုံးမပြုနိုင်ကြတော့ဘူးလို့တောင်သူလေသမားအရေးဆောင်ရွက်နေသူတွေကပြောပါတယ်အဲ့ဒီအတွက်အခုအခါမှာတော့တောင်သူလေသမားတွေဟာကျွဲနွားလည်းမရှိဆက်မှုလေယာဉ်လည်းမဖြစ်ခိုမရောက်ဒီမရောက်အခြေဆိုင်နေကြပြီလို့တောင်သူလေသမားအရေးဆောင်ရွက်နေသူတွေကပဲပြောပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေကြာဆင်းလာပြီးတောင်သူလေသမားတွေအနေနဲ့တချို့ကလေယာဉ်လုပ်ငန်းတွေကိုစွန့်ခွာလာကြသလိုတချို့ကလည်းလုံသားရှားပါလို့ရှိတဲ့လုံသားငှားရမ်းကတွေဈေးကြီးလာတာစိုက်ပျိုးစရိတ်တွေအစမတန်တက်ကုန်တာကြောင့်လျှော့ပြီးလုပ်ကင်လာကြပါတယ်ဒါအပြင်မကြာခင်ကစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တာဟာကျေးလည်လေယာစိုက်ပျိုးရေးကိုကြာဆင်းတဲ့အဆင့်ကနေတိမ်ခေါ်သွားတဲ့အဆင့်ကိုတွန်းပို့လိုက်သလိုဖြစ်သွားမှာကိုလည်းတောင်သူလေသမားတွေစိုးရိမ်နေကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘတ်ဖလိုမြို့မှာမြန်မာနိုင်ငံဆီယနာရှင်ပြုတ်ကြရေးဆန္ဒပြပွဲအပတ်စဉ်ကျင်းပနေပါတယ် မြန်မာနိုင်ငံမှာလူမှုကြုံတွေ့နေရတဲ့ပြည်ပခါတွေဟာပြည်ပရောက်မြန်မာနွယ်ပွားတွေကိုပါရိုက်ခတ်မှုကြီးမားပြင်းထန်တာမို့အခုလိုအပတ်စဉ်ဆန္ဒပြပွဲနဲ့ရန်ပုံငွေရှာဖွေပွဲတွေပြုလုပ်နေတာလို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်စာကတင်ဆက်ထားပါတယ်ရှင်
ဆရာနာရှင်မပြုံးချင်းမြန်မာပြည်ဖက်ဒရယ်ဒီမိုကရေစီလမ်းကြောင်းပေါ်မပြောင်းချင်းကျွန်တော်ဆက်လက်ပြီးတော့ကြီးတက်ကြမယ်
။ဘာဖလိုမြို့မှာရှိတဲ့မြန်မာတိုင်းဝိုင်းကပြုလုပ်နေတဲ့224ချိန်မြောက်အတံမသိအလံမလိစစ်အာဏာရှင်ပြုတ်ကျရေးတပိတ်ညင်ခွင်းပဲဖြစ်ပါတယ်။အခုလိုဆန္ဒပြပွဲတွေကျင်းပနေတာဟာအာဏာသိမ်းခံရပြီးထက်ကနေစတင်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့မတ်လကုန်သတင်းပတ်မှာဆိုရင်224ချိန်မြောက်ပြစ်ခတ်ပြီးဖြစ်ပါတယ်။နိုင်ငံကိုစစ်တပ်ကအာဏာသိမ်းတဲ့ချိန်ကစလို့စစ်အာဏာရှင်တော်လှန်ရေးကိုတတ်ဆွမ်းတဲ့နည်းနဲ့ပါဝင်နေကြတဲ့လူတွေထက်မှပြည်ပရောက်မြန်မာတွေဘွားတွေကလည်းငွေအားလူအားနဲ့တတ်ဆွမ်းသမျှပါဝင်နေကြပါတယ်ဒီလိုဆန္ဒပြပွဲစတင်ခဲ့တဲ့အချိန်တွေကိုဆန္ဒပြပွဲတွေကိုဦးဆောင်သူဖြစ်တဲ့ကိုရစ်ချက်ကယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကိုအခုလိုပြောပြပေးထားပါတယ
်ဆန္ဒထုတ်ဖော်ပွဲကတော့မြန်မာပြည်မှာစစ်အာဏာရှင်သိမ်းတဲ့2021ဖေဖော်ဝါရီလတရက်နေ့စပြီးတော့အနာသိမ်းပြီဆိုတော့ကြားချင်းပဲကျွန်တော်တို့ဘာဖလိုမျိုးကလူငယ်တွေစပြီးတော့ဆန္ဒထုတ်ဖော်ပွဲကိုလုပ်ခဲ့ကြတာပေါ့ကျွန်တော်ကတော့စသချင်းမှမပါခဲ့ဘူးဒါပေမဲ့စခဲ့တဲ့ရဲဘော်တွေကတော့ဒီလူငယ်တွေကတော့မခံချင်တဲ့စိတ်နောက်ပြီးတော့ဒီဆရာနာရှင်သိန်းတော်ကိုမကျေနပ်တဲ့စိတ်ကဲနောက်ပြီးတော့ဒီခုလိုတွတ်တက်တဲ့ခစ်ကြီးမှနောက်ကြောင်းပြန်မသွားချင်တဲ့စိတ်တွေနဲ့သူတို့တွေစပြီးတော့မြန်မာပြည်အတွက်ဆန္ဒပြခဲ့ကြတာပေါ့
ဒီလိုဆန္ဒပြပွဲတွေကနေအကျိုးရလဒ်တွေလည်းရရှိပါတယ်လို့ဆန္ဒပြပွဲကိုကမကထလုပ်သူနောက်သူဖြစ်တဲ့မှန်နှွေးနိုင်ကဆိုပါတယ်
ကျွန်တော်တို့ကဘလို့ရလဒ်တွေရရှိလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကိုယ်တိုင်ဒီမှာဆန္ဒပြရတဲ့အတွက်ကြောင့်မို့ပြည်ရင်းအတွက်အားတစ်ခုဖြစ်စေတယ်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီဘက်မှာရှိတဲ့ community ကိုလည်းကျွန်တော်တို့ကအားတစ်ခုဖြစ်စေတယ်အာသူတို့နီးသူတို့လည်းငိုတဲ့ကဒီမှာပါဝင်လာကြတယ်အရန်အေးတဲ့ခါမှာဖြစ်စေခလေးတွေကိစ္စတွေပေါ်ပေါက်လာတဲ့ခါမှာနည်းနည်းတော့လူနေသွားတာဖြစ်တယ်ပေါ့နော်အပုံမှန်ကျွန်တော်တို့လူကအများကြီးပါအဲ့တော့အဲ့ဒီအင်အားတွေကလည်းတခါတရံညညဒီမှာမလာရောက်နိုင်တဲ့အင်အားတွေကသူတို့ချက်ပြုတ်ပြီးတော့ fundraising ရှာရတဲ့အတွက်ကြောင့်ဖြစ်တယ်နော်အဲ့တော့ဒီအင်အားတရက်ဟာပြည်တွင်းအတွက်ကိုအရန်ကိုအားဖြစ်စေပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့နဲ့သူတို့နဲ့အားလုံးနဲ့ကိုယ်ရက်ရှိပါအဲ့ရှိတဲ့အခါကျတော့ကလေးတွေအတွက်လည်းဒီကျမတို့ဒီ post တွေပေါ်မှာသူတို့မြင်ရတဲ့အခါမှာသူတို့အတွက်အားစေဖြစ်တယ်ဆိုတဲ့အကြောင်းသူတို့အားရှိနောက်ပြီးတော့ကျမတို့စဉ်ဆက်မပြတ်တောက်လျှောက်လုပ်ခဲ့ရတဲ့အတွက်ကြောင့်မလို့တခြားပြည်နယ်တွေတခြားနိုင်ငံတွေအတွက်လည်းကျမတို့ကကြာရုပ်တစ်ခုဖြစ်နေကျမတို့ပြသနိုင်ခဲ့တယ်။ငါတို့ကဘာလုပ်နေလဲလို့မင်းငါတို့မှလုပ်စရာတွေရှိတယ်။ထောက်ဖို့တစ်ခုလည်းလုပ်တာမဟုတ်ဘူး။ငါတို့မှနေပူမဆောင်မိုးရွာမဆောင်ဒီဒေါ်လာရေးအတွက်စဖြစ်ခဲ့တဲ့နေရာစပြီးတော့ငါတို့အခုချိန်ထိမရမနာဘူးဆိုတာကိုကဘာကြီးကိုပြသနိုင်ခဲ့တယ်
။ဘာဖလိုမြို့မှာနေထိုင်တဲ့ကိုပိုင်ကလည်းသူအားလက်တဲ့ရက်တွေမှာဆန္ဒပြပွဲကိုပါဝင်လေးရှိပါတယ်။
ကျွန်တော်လည်းနိုင်ငံရဲ့တောင်းတနေရပေါ့နော်တန်နိုင်တဲ့ဘက်ကပါဝင်ခုပြီးတော့ကျွန်တော်တို့ရဲ့အာကိုတိုင်ကိုကြဝင်ရောက်မြန်မာနိုင်ငံမှာပါဝင်နိုင်မဲ့ကိုရဲ့တငယ်ချင်းတွေမြန်မာပြည်မှာအသက်ကောင်းစတဲ့ပြီးတော့သူတို့တွေကတိုက်ပွဲဝင်နေတဲ့ကျွန်တော်တို့ကဒီမှာတန်နိုင်တဲ့ဘက်ကနေပြီးတော့ဟောနိုင်ငံလွတ်မြောက်ရေးဒီစစ်နာရှင်ရလွတ်မြောက်ရေးအတွက်တားသေးပါဝင်လာပြင်းဖြစ်ပါတယ
်စစ်ဘေးဒုက္ခသည်တွေနဲ့ဒေသကာကွယ်ရေးတပ်တွေကိုကူညီထောက်ပံ့ဖို့အတွက်စာတော့ဝေရတွေရောင်းပြီးတော့ရံမုံဝေရှားတဲ့အစည်းအဝေးမှာပါဝင်နေတဲ့ကိုစိုးတန်းကလည်းအခုလိုပြောထားပါတယ်
။ဆက်စားခြင်းတော့အတိုင်းအတာပေါင်းစုံအားလုံးကျွန်တော်တို့ဆန္ဒပြပွဲစီးဒီဟောမှာစလုပ်တော့ဟောအားလုံးအတူတူလုပ်ကြတယ်ပေါ့နော်။အဲ့လိုပဲအလုပ်ရင်းရနေပေါ့ရံမုံဝေတွေလည်းပံ့ပိုးဖို့လိုတယ်ကျွန်တော်တို့ဆန္ဒပေါ်ထုတ်ယူနေမဟုတ်ဘူးပေါ့။အဲ့တော့ကျွန်တော်ဒီစီတို့နယူးယောက်တို့ကဆန္ဒပြပွဲတွေလည်းသွားပူးပေါင်းကြတယ်။အဲ့တော့ပူးပေါင်းကြတော့အားလုံးရံမုံဝေရှားဖို့လိုတယ်ထောက်ပံ့ဖို့လိုတယ်ဆိုတော့ဒီຫນွေဥဒေါ်လာရဲ့အစပိုင်းတွေကကျွန်တော်တို့မျိုးတွေကလည်းအော်အားလုံးတိုင်ပင်ဖြစ်တယ်အဲ့လိုတိုင်ပင်ဖြစ်ရာကနေအာကျွန်တော်တို့ဒီ fundraiser အနေနဲ့ပေါ့နော် MOD ဒီကနေပြီးတော့ season နဲ့ FR မှာလဲကျွန်တော်တို့ကိုယ်စားလှယ်အနေနဲ့ကျွန်တော်ဘယ်လိုမျိုးကိုစားပါခဲ့တယ်အဲ့တော့ကို့မျိုးမှာလဲပေါ့နော်တီးကြထောက်ပံ့ကြင်နာတွေရှိတဲ့ခါကျတော့ရမဝေဈေးရောင်းပွဲတွေလုပ်တင်နေဆိုပြီးတော့အော်နယူတန်လိုက်အစပိုင်းကလေးကကျွန်တော်တို့ဆက်လုပ်ခဲ့ကြတာပါ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းရာကအစပြုပြီးလူထုကတော်လှန်မှုနဲ့ နိုင်ငံရေးစစ်ရေးပဋိပက္ခနဲ့ကြုံလာရတာ၃နှစ်ကျော်လာပြီဖြစ်လို့နိုင်ငံကဘက်ပေါင်းစုံကချွတ်ချုံကျနေပြီလို့လေးလာသုံးသက်သူတွေကပြောနေတဲ့အခြေအနေတွေကြားမှာစစ်အာဏာရှင်ပြုတ်ကျရေးအတွက်တဆန်းသမျှဆက်လက်ကြိုးပမ်းသွားမယ်လို့ဘက်ဖလိုမျိုးတပိတ်ဆင်နွှဲနေသူတွေကကြေပြူထားကြပါတယ်ကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပါမယ်ရှင်။သမ္မတဟောက်တန်နဲ့ထရန့်အပေါ်ဆွဲဆိုထားတဲ့အမှုတရားခံအကျိုးဆောင်ရှင်းနေတွေဘက်ကအဖွင့်ခြေပါချက်တင်းနှင်းလာနေကတင်းသွင်းလိုက်တဲ့အတွက်တရားရုံးချနာဆစ်ဆင်းမှုနောက်တစ်ဆင့်ကိုရောက်လာပြီဖြစ်ပါတယ်။ဒီအတော်အတွင်းဒီမိုကရက်တစ်ပါတီကသမ္မတဂျိုးဘိုင်ဒန်ကတော့ဖလော်ရီဒါပြည်နယ်တမ်ပါမြို့မှာမဲဆန္ဒရှင်တွေကိုတွေ့ဆုံပြီးမျိုးဆက်ပွားချမ်းမာရေးအခွင့်အရေးတွေနဲ့ပတ်သက်လို့ပြောဆိုဖို့ပြင်ဆင်နေပါတယ်။အမေရိကန်ရွေးကောက်ပွဲနဲ့ထရန့်ပေါ်ဆွဲဆိုထားတဲ့အမှုအခြေအနေ VOA သတင်းတောက်ဗာရိုနီကာဘော်ဒရက်စ်အီဂလီစီယာသတင်းပေးပို့ထားပါတယ်။ဦးသိန်းထိုင်ဦးပြောပြပေးပါမယ်ရှင
်။နယူးယောက်မြို့မန်ဟတန်ရပ်တရားရုံးမှာသမ္မတအွန်ဒေါ်နယ်ထရန့်ပေါ်ဆွဲဆိုထားတဲ့ရှာဆွေးမှုကြားနာစစ်ဆေးမဲ့ဂျူရီအဖွဲ့ဝင်စနစ်ရောက်ကိုရွေးချယ်ပြီးဖြစ်ပြီးထရန့်ရဲ့ကြိုးဆောင်ရှင်းလင်းတွေကအဖွဲ့စည်းကမ်းစာခြေပချက်တင်သွင်းလိုက်တဲ့အတွက်ကြားနာစစ်ဆေးမှုနောက်တစ်ဆင့်ကိုရောက်လာပါတယ်ထရန့်ဟာ2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကသူနဲ့ညီဆွန်းခဲ့တဲ့ဆိုတဲ့အမျိုးသမီးကိုနှုတ်ပိတ်ခါပေးခဲ့တဲ့ဆိုပြီးရှာဆွေးမှု34မှုနဲ့တရားစွဲဆိုခံထားရတာပါဒေါ်နယ်ထရန့်ကတော့သူ့ဘော်ဆွဲဆိုချက်တွေကမဟုတ်မှန်မှုဆိုပြီးညှင်းဆိုနေပါလေ
ဒါဟာတမိုင်းမှာအဆိုးရွားဆုံးသမ္မတတယောက်ကိုအနိုင်ယူမဲ့မဲဆွဲပွဲကိုထိခိုက်အောင်အကြီးအကျယ်နိုင်ငံရေးအရာအောက်လန်းနီးနဲ့ထိုးနှက်တာပါဂျိုးဘိုင်ဒန်ဟာကျွန်တော်တို့တမိုင်းမှာအဆိုးရွားဆုံးသမ္မတတယောက်ဖြစ်ပါတယ်ဒီလိုလုံးမပဲကျွန်တော်ကိုနိုင်မယ်လို့သူတို့ကထင်နေတာပါသူတို့ဒီနီးဟာအောင်မြင်မှာမဟုတ်ပါဘူ
းမြောက်ကာရိုလိုင်းနာပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်ကုန်ကျင်းပမယ်ဒေါ်နယ်ထရန့်ရဲ့မဲဆွယ်ပွဲကတော့ရာသီဥတုအခြေအနေကြောင့်ပယ်ဖျက်ခဲ့ရပါတယ်။သူ့အပေါ်တခြားဆွဲဆိုထားတဲ့ရွေးကောက်ပွဲမှာနောက်ဆက်မှုနဲ့ဆွဲဆိုခံထားရတဲ့အမှုနဲ့ပတ်သက်လို့တော့သူဟာသမ္မတတာဝန်ယူခဲ့ဘူးသူတွေကိုပေးတဲ့လွတ်ငင်းခွင့်ကိုဘာကြောင့်ရတဲ့ရတဲ့တဲ့ဆိုတာစနေနေ့ကသူ့ရဲ့ကိုယ်ပိုင် Truth Social Media မှာထရန့်ကရေးပါလေ။ဒီမှုနဲ့ပတ်သက်လို့ April 25ရက်နေ့တရားရုံးကျုပ်မှာနှုတ်တိုက်ကြားလာပါလိမ့်မယ်။ဒီမိုကရက်ပါတီကိုထောက်ခံသူမဲဆန္ဒရှင်တချို့ကတော့ဒါကိုအနီးကပ်စောင့်ကြည့်နေကြတဲ့အကြောင်း George Washington တက္ကသိုလ်ပါမော့ကထော့ဒ်ဘဲလ်က VOA ကိုပြောပါလေ
As for voters watching this has
မဲဆန္ဒရှင်တွေစောင့်ကြည့်နေတယ်လို့ Trump ကိုထောက်ခံတဲ့သူတွေကလည်းဒီကိစ္စကိုသိအာယုံစိုက်ကြတာတော့မဟုတ်ပါဘူးသူတို့ကအာဏာရှင်လိုလားတဲ့ညင်ရှိတယ်လေသမ္မတဖြစ်ရင်ပြီးရောဘာလို့လို့ဆိုတာမျိုးထောက်ခံနေတာဒါကြောင့် Joe Biden ကဒီကိစ္စကိုထောက်ပြပြီးဒီမိုကရေစီကိုတကယ်ပဲချင်းချောက်နေတဲ့သူသမ္မတဖြစ်မလားသင့်ဘူးသူလုံးချင်တာလုံးခွင့်မပေးသင့်ဘူးလို့ပြောနေတာပ
ါရှီကာဂိုပြန်ဝင်မဲ့သမ္မတဂျိုးဘိုင်ဒန်ကတော့သူနဲ့ပြိုင်ဘက်သမ္မတဟောင်းဒေါ်နယ်ထရန့်ရှင်းဆိုင်နေရတဲ့အမှုခင်းနေတဲ့ပတ်သက်လို့တစုံတရာဝင်ပြောတာမျိုးမဖြစ်အောင်ရှောင်ကျဉ်နေပါလေတောက်ကြံနေကတော့ရှီကာဂိုဝင်တန်းနေရဲ့နိုင်ငံတကာညီနောင်အဖွဲ့အစည်းတစ်ခုကိုအခုလိုသူကပြောဆိုသွားပါတယ်
My predecessor rolled back protection for American workers
ကျွန်တော်အရင်တာဝန်ယူခဲ့တဲ့သမ္မတဟာအမေရိကန်လုပ်သားတွေကိုကာကွယ်ပေးဖို့ပြက်ကွက်ခဲ့ပါတယ် Federal အစိုးရဝန်ထမ်းတွေရဲ့အ ਨੇ ဆုံးလှုပ်အားကတိုးရေးကိုသူကန့်ကွက်ခဲ့ပါတယ်သူသမ္မတတာဝန်ယူခဲ့တဲ့အချိန်ချမ်းသာတဲ့သူတွေအကျိုးအမြတ်ရခဲ့ပြီးအမျိုးသားကျွေးမြီပိုတိုးစေခဲ့တဲ့အကြီးဆုံးကော်ပိုရေးရှင်းကြီးတွေအကျိုးအတွက်ဒေါ်လာတန်1 trillion အခွန်ဖြတ်ခဲ့တာကိုပဲသူကဂုဏ်ယူပြောဆိုနေခဲ့ပါတယ
်အမေရိကန်လူ့သမားသမဂ္ဂအဖွဲ့ဝင်တွေဟာသူတို့ဘသူ့ကိုထောက်ခံနေဆိုတာအပြောင်းအလဲဖြစ်နိုင်ခြင်းအများဆုံးမဲဆန္ဒရှင်တွေဖြစ်တဲ့အတွက်သမ္မတလုံးရှင်ပြိုင်နေသူနှစ်ဖက်စလုံးကစည်းရုံးနိုင်ဖို့လိုတယ်လို့Georgetown တက္ကသိုလ်ကတွဲဖက်ပါမောက်ကဟန်စ်နော်ရယ်ကပြောပါလေ
Democratic Party is the party that's been you know supporting
your သမ္မတဘိုင်ဒန်အနေနဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရကျင်နေဆိုရင် Democratic Party ဟာမဲဆန္ဒရှင်တွေလိုလားတဲ့အကြောင်းအရာတွေကိုအရင်ကတည်းကထောက်ခံအားပေးခဲ့တယ်ဆိုတာကိုဒီချိန်မှာပြန်ပြီးတော့အသိပေးနှိုးဆော်နိုင်ဖို့လိုပါတယ်တစ်ချိန်တည်းမှာ Donald Trump ကလည်းလူနေရဒေတာအတူတူနေရာတွေမှာနည်းနည်းလေးပဲကွဲလွဲတဲ့အကြောင်းအရာတွေကိုပြောဆိုစည်းရုံးနေတာပါလူဝင်မှုကြီးကြပ်ရေးကိစ္စတွေလိုမျိုးယဉ်ကျေးမှုကိစ္စတွေလိုအကြောင်းအရာတွေပါ
ထရာသူနဲ့ညီစွန်းနဲ့မျိုးသမီးကိုနှုတ်ပိတ်ကပေးခဲ့တဲ့အမှုတွေလာမဲ့သတင်းပတ်ဒီမှာတရားရုံးတက်ရပါလိမ့်မယ်။မေလာစစ်တေရဲ့ညူဂျာစီပြည်နယ်ဝိုက်စ်ဟူးထမှာကျင်းပမယ်လူထုစီယုံပွဲမဲဆယ်ပွဲမတိုင်ခင်အထိတခြားမဲဆယ်စီယုံပွဲအခမ်းအနားတွေကျင်းပထားတာမတွေ့ရပါဘူး။သမ္မတဘိုင်ဒန်ရဲ့မဲဆယ်စီယုံရေးမှုတွေကတော့သမ္မတဘိုင်ဒန်ဟာဖလော်ရီဒါပြည်နယ်တမ်ပါမြို့မှာ 湾牛仔堡加码一六六块的奖物，他们在九百一点表示没了，都也没说新闻目的个表示他叫嘛呀。
မော်ရိုကိုနိုင်ငံကအစားအသောက်တွေနဲ့မပါမဖြစ်တဲ့အာဂန်စီကိုနိုင်ငံတကာအလှကုန်တွေမှာထည့်သွင်းထုတ်လုပ်နေကြပါတယ်။ကမ္ဘာစည်းကွက်မှာထိတ်တန့်နေရာယူထားတဲ့မော်ရိုကိုကအာဂန်စီတွေဘယ်လိုထုတ်လုပ်နေသလဲဆိုတာမဆွမြမွန်နဲ့အတူကမ္ဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့လေ့လာကြရအောင်ပါရှင
်။ကမ္ဘာအလှကုန်ပစ္စည်းတွေထဲမှာအသားရေလှပဖို့နဲ့စပင်တန်ဆွမ်းဖို့အစွမ်းထက်တယ်လို့ဆိုရဲအာဂန်အွယ်အာဂန်စီနဲ့လုပ်တဲ့အလှကုန်တွေဟာပို့ပို့ပြီးတော့ရေပန်းစားလာနေပါတယ်။ကမ္ဘာအာဂန်စီဈေးကွက်မှာအာဖရိကတိုက်မြောက်ပိုင်းကမော်ရိုကိုနိုင်ငံကထိတ်တန့်နေရယူထားပါတယ်။မော်ရိုကိုနိုင်ငံအနောက်တောင်ပိုင်းကမိုးနှဲတဲ့ဒေသတွေကထွက်တဲ့အာဂန်စီနဲ့အာဂန်စီထွက်ပစ္စည်းတွေဖြစ်ပါတယ်။အတလန်တိတ်သမုဒ္ဒရာနဲ့ကပ်နေတဲ့အစ္ဆာဝီဟာမြို့နဲ့အာဂါဒီယာမြို့တဝိုက်ဒေသတွေမှာသက်တမ်းရှင်အာဂန်သစ်ပင်ကြီးတွေကိုမြင်တွေ့ရနိုင်ပါတယ်။ရုတ်တရက်ကြီးရင်တန်လွင်သီးနဲ့ဆင်တူတဲ့အာဂန်သီးတွေကိုခူးဆွတ်ပြီးအချောက်ခံပြီးအခွန်တွေကိုပြော့အောင်လှုပ်ကြရပါတယ်။အခွန်တွေပြော့သွားတဲ့အခါအခွန်တွေကိုဂဲနဲ့ထုခွာအထဲကအဆံကိုထုတ်ပြီးအဆင့်ဆင့်အနှစ်အစီရအောင်ထုတ်ကြတာဖြစ်ပါတယ်။အာဂန်ပင်တွေရှိတဲ့ဒေသကအမျိုးသမီးတွေဟာအခုလိုလက်နဲ့အဆင့်ဆင့်အာဂန်စီထုတ်လုပ်တဲ့မယိုးဖလာနီးကိုသမီးတွေကိုငငယ်တဲကလက်ဆင့်ကန်တင်ကြားပေးကြလေရှိတာမို့အာဂန်ပင်စိုက်ပျိုးမှုအပါအဝင်မော်ရိုကိုအာဂန်စီထုတ်လုပ်တဲ့အတတ်ပညာကို UNESCO က ICH ဒရတ်ထုမရှိတဲ့ယဉ်ကျေးမှုအမွေအနှစ်တစ်ခုအဖြစ်နဲ့သတ်မှတ်စည်းရင်းသွင်းထားပါတယ်။အာဂန်ပင်တွေရှိတဲ့ဒေသတွေမှာအမျိုးသမီးတွေအလောက်ကန်ရစီဖို့တည်ထောင်ထားတဲ့အာဂန်စီလုပ်ငန်းတွေရှိပါတယ်။အမျိုးသမီးတွေရဲ့ဘဝတိုးတက်စေဖို့နဲ့မျှတတဲ့ဈေးနဲ့အာဂန်စီတွေရောင်းချနိုင်ဖို့တည်ထောင်ထားတဲ့အစ္စဝီဟာမျိုးက Cooperative Mariana လုပ်ငန်းမှာဆိုရင်မော်ရိုကိုအစင်လာနီးအတိုင်းလက်နဲ့အာဂန်စီတွေကိုထုတ်လုပ်ပါတယ်ပုံမှန်ဆိုအလောက်ခံရဖို့အခွင့်အလမ်းနည်းတဲ့အမျိုးသမီးကြီးတွေအနေနဲ့သူတို့တတ်ထားတဲ့အတတ်ပညာကိုအသုံးချပြီးဝင်ငွေရှာနိုင်ကြတာဖြစ်ပါတယ
်မီခေရောအလခေဟိကွန်နာဂယ်ဂါစင်တီယ
ောကျမတို့ဒီမှာအဆင်ပြေကြပါတယ်အရင်ကဆိုဘာအလုံးမလည်းမရှိအိမ်မှာဒီတိုင်းနေနေကြရတာအခုတော့အဒီလောက်ကြောင့်မလို့ကျမတို့ဝင်ငွေရတယ်လောက်ရတာလည်းအဆင်ပြေပါတယ
် Cooperative Mariana လုပ်ငန်းကနေတစ်နှစ်ကိုအာဂန်စီလီတာ1000ဂါလန်နဲ့ဆိုရင်တော့ဂါလန်260ကျော်ထုတ်လုပ်နေပါတယ်အစ္စဝီဟာမျိုးဟာကန်ယိုရာအပန်းဖြေမျိုးဖြစ်တာမို့ကမ္ဘာလှည့်ခီးတွေရဲ့အသွားများတဲ့မျိုးဖြစ်ပါတယ်နိုင်ငံတကာခီးသွားတွေသရုပ်လုပ်ငန်းကိုလာလေ့လာပြီးတော့အာဂန်စီရီရောင်းနိုင်အောင်လုပ်ငန်းတည်ထောင်သူကခီးသွွားလုပ်ငန်းကိုဆက်သွယ်ပြီးချိတ်ဆက်ခဲ့ရတယ်လို့ပြောပြပါဗျာ
que nous avons choisi donc la donc de frapper les portes des agences de voyage
ဒီလိုကလာကြတဲ့ကမ္ဘာလှည့်ဧည့်သည်တွေကျမတို့စီလာအောင်ခီးသွွားလုပ်ငန်းတွေကိုတိုက်တိုက်တွန်းတွန်းပြောမယ်ဆိုပြီးဆုံးဖြတ်ဖြစ်ခဲ့ကြပါတယ်အဲ့ဒီကနေကျမတို့ဘယ်လိုလုပ်နေသလဲကျမတို့ဘာတွေထုတ်လုပ်နေသလဲဆိုတာဧည့်သည်တွေကိုရှင်းပြပြောပြနိုင်ဖို့ကြိုးစားခဲ့တာပါဒီလိုကလာရင်ဒေသထွက်အာဂန်စီအကြောင်းသိသွားပြီးဝယ်တင်တဲ့စိတ်တွေဖြစ်လာစေဖို့ရည်ရွယ်ပါတယ်သူတို့အတွက်ကလည်းအမျိုးသမီးတွေဝင်ငွေရအောင်လုပ်ထားတဲ့လုပ်ငန်းတွေစီကနေတိုင်းရဲ့ဝင်နိုင်ကြမှာပါ။အရေးသေးကောင်းတဲ့အာဂန်စီတွေကိုဝင်နိုင်မှာဖြစ်တယ်လို့အမျိုးသမီးတွေကလည်းအားပေးရရောက်မှာဖြစ်ပါတယ်
။ Cooperative Mariana လုပ်ငန်းကို2005ခုနှစ်မှာစတင်တည်ထောင်ခဲ့တာပါ။အချိန်ယူပြီးလက်ကိုအသုံးပြုအားစိုက်ထုတ်ရတဲ့အတတ်ပညာဖြစ်တာမို့အမျိုးသမီးငယ်တွေကတော့အာဂန်စီထုတ်တဲ့အတတ်ပညာကိုသိစိတ်မဝင်စားကြတော့ပါဘူး။စိတ်ရှည်ကျွမ်းကျင်မှုလိုတဲ့အာဂန်စီထုတ်လုပ်တဲ့ပညာကိုလက်ဆင့်ကမ်းသင်ယူခြင်းတွေနည်းလာတာမို့ဒီအတတ်ပညာပြောက်ွယ်သွားမှစိုးရိမ်တယ်လို့လုပ်ငန်းတည်ထောင်သူက AFP သတင်းဌာနကိုပြောပြပါရယ်လူငယ်တွေကတော့တနည်းမှာဆက်တွေအစားထိုးသွားလိမ့်မယ်လို့ပြောနေကြပါရယ်ဒါပေမဲ့ရိုးရာနီးအတိုင်းအာဂန်စီတွေကိုလက်နဲ့ထုတ်လုပ်နေကြသူတွေကတော့သူတို့ရဲ့ကြွမ်းကျင်မှုစေတနာတွေနဲ့ထုတ်လုပ်ထားတဲ့အာဂန်စီတွေနဲ့တူမှာမဟုတ်ဘူးလို့ပြောနေကြပါရယ်ရာဘာမြို့တော်ရဲ့တောင်ဘက်ကီလိုမီတာ600လောက်အကွာမှာရှိတဲ့ တာဦးတို့မြို့မှာလည်းအာဂန်စီထောက်လုပ်တဲ့အတတ်ပညာတက်ထားကြတဲ့အမျိုးသမီးကြီးတွေအတွက်လုပ်ငန်းတစ်ခုရှိပါတယ်။ဥရောပမှာအင်မတန်ချမ်းသာတဲ့မွန်တဂိုနိုင်ငံရဲ့ငွေကြေးထောက်ပံ့မှုနဲ့တည်ထောင်ထားတဲ့ Cooperative တိတ်မတင်လုပ်ငန်းဖြစ်ပါတယ်။ဒီလုပ်ငန်းမှာလည်းအမျိုးသမီးကြီးတွေအာဂန်သီးအခွန်နှွာလိုက်ကျေးလက်သချင်းတွေတည်ဆိုပြီးနားလိုက်နဲ့အလုပ်လုပ်နေကြတာဖြစ်ပါတယ
်။ هذه التعاونية تقريبا كتشغل ما يقارب 130 امرأة
တိုင်ဦးရွာကသမဝိုင်မှာလုပ်ငန်းမှာမျိုးသမီးစုစုပေါင်း130ထက်မနည်းအလုပ်လုပ်နေပါတယ်ဒီလုပ်ငန်းကမော်ဒဂိုနိုင်ငံမှာ2002ခုနှစ်ကတည်းကပထမဆုံးစတဲ့သမဝိုင်မှာလုပ်ငန်းတစ်ခုဖြစ်ပါတယ်လုပ်ငန်းစတင်ချိန်ကတည်းကအခုအထိမျိုးသမီးတွေကိုအလုပ်ပေးနိုင်ပါတယ်သူတို့ဘဝတွေတိုးတက်အောင်လုပ်ပေးနိုင်ခဲ့ပါတယ်အာဂန်စီထွက်ပစ္စည်းတွေအကြောင်းဈေးကွက်တင်နိုင်အောင်အသိပညာတွေပေးနိုင်ခဲ့ပါတယ်
Cooperative တိတ်မတင်လုပ်ငန်းကအာဂန်စီထုတ်လုပ်တဲ့နေရာမှာဆက်တွေအသုံးပြုပြီးအစီထုတ်လုပ်ပေမဲ့အာဂန်သီးတွေကိုအခွန်နွာတာကိုတော့အမျိုးသမီးတွေရဲ့လက်နဲ့ပဲခွာကြရပါတယ်။လက်နဲ့အာဂန်စီရအောင်လုပ်မယ်ဆိုရင်တလီတာရဖို့၃ရက်လောက်ကြာတယ်လို့ဒီလုပ်ငန်းအကြီးအကဲက Writer သတင်းဌာနကိုပြောပြပါတယ်။အာဂန်သီးတွေကိုဂဲနဲ့ထုပြီးတော့အခွန်ခွာနေကြတဲ့အမျိုးသမီးတွေကတော့ဒီမှာအလုပ်လုပ်ရတာကိုပြောနေကြပါတယ်
။ဒီမှာလည်းတာဝန်ရတိတ်မတင်အာမစ်မွန်အာဂန်စီကဒါ
Tate Martin တမဝေယမလုပ်ငန်းမှာကျမတို့လုပ်တဲ့အခါကျတော့ရွာတွေကအမျိုးသမီးတွေနဲ့လုပ်ငန်းခွင်မှာစုံကြအာဂန်သီးအခွန်တွေကိုဂဲနဲ့ထုပြီးတော့ခွာကြအလုပ်ပြီးတာနဲ့အိမ်ပြန်ကြပါတယ်ဒီလောက်ကကျမတို့အတွက်ကျန်းမာရေးစောင့်ရှောက်မှုအာမခံပေးပါတယ်ကလေးတွေကိုလည်းအလုပ်ကဖွင့်ထားပေးတဲ့သူငယ်တန်းအကြောင်းမှာထားနိုင်ပါတယ်ဒီမှာအလုပ်အတူလုပ်ကြသချင်းတွေဝိုင်းဆိုကြနဲ့ပြပြပပအလုံးလုံးနိုင်ကြလို့အားလုံးလုပ်ငန်းခွင်မှာပြောကြပါတယ်အားလုံးအလုပ်ခွင်မှာပြောကြပါတယ
်နှစ်ပေါင်း200လောက်အထိတက်တန်းရှိတဲ့နှစ်ရှည်အာဂန်ပင်တွေကထွက်တဲ့အာဂန်စီတွေဟာအသားရည်ကိုချောမွတ်စေတဲ့သပင်ကိုတန်းစေတယ်လို့ပြောကြပါတယ်ဒါကြောင့်လဲမော်ရိုကိုကအာဂန်စီတွေတွေ့လို့အားမြင့်နေတာပါနိုင်ငံတကာဈေးကွက်မှာရောင်းအားကောင်းနေတဲ့အကျိုးကမော်ရိုကိုအမျိုးသမီးတွေအတွက်အလုပ်အကိုင်ပညာရေးနဲ့ကျန်းမာရေးဆိုင်ရာကူညီထောက်ပံ့မှုတွေလုပ်ပေးနိုင်တယ်လို့တိတ်မတင်လုပ်ငန်းအခြေအကဲကရှင်းပြပါရယ
်ဒါဘဟလီယန်ဝလတ်တဇီဒ်ဘဇက်ဖ်အလလ်မွန်တဂျတ်ဇီဒ်ဇီတ်အာရီယန်အလာဆိုင်ဒ်ဒိုလီ
လက်ရှိမှာအာဂမ်စီကိုနိုင်ငံတကာကဝယ်လို့အားတွေပိုပြီးများလာနေပါတယ်ဟင်းချက်တဲ့အာဂမ်စီအလှကုန်သုံးအာဂမ်စီအမျိုးစုံကိုကျမတို့လုပ်နေရပါတယ်အာဂမ်စီထွက်ခရင်တွေခေါင်းလျှော်ရည်တွေဆက်ပြားတွေအမျိုးစုံပါပဲအဲ့ဒီပစ္စည်းအားလုံးကိုနိုင်ငံတကာကအမှားတွေတိတိတသာတိုးလာပါတယ်အဲ့ဒါကြောင့်ကျမတို့တမဝိုင်မလုပ်ငန်းအနေနဲ့ရည်မှန်းချက်တွေအများကြီးပြည့်အောင်လုပ်နိုင်ပါတယ်တောနယ်ကအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအမျိုးသမီးတွေအလုပ်အကိုင်လွယ်လွယ်ရရှိရေးအပြင်စာတက်မြောက်ရေးအစီအစဉ်တွေလည်းလှူထားပေးနိုင်ပါတယ်သူတို့ကလေးတွေအတွက်တငယ်ရန်ကြောင်းလဲဖွင့်ထားပြီးတော့အလုပ်လာလို့ရင်ကလေးတွေပါခေါ်လာပြီးကျောင်းမှာထားလို့ရပါတယ်နောက်အရေးကြီးဆုံးကတော့အမျိုးသမီးတွေအရင်ကတခါမှမရခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုအာမခံနဲ့အလုပ်တင်နှန်းတွေပါပေးလာနိုင်ပါတယ်
မော်ရိုကိုနိုင်ငံကအစားအသောက်ထဲမှာမပါမဖြစ်တဲ့အာဂန်စီကိုမင်္ဂလာပွဲတွေမှာလက်ဖွဲ့ကြတာနှစ်ပေါင်းများစွာတည်းကအစဉ်အလာတစ်ခုဖြစ်ပါတယ်။နိုင်ငံကအလှကုန်လုပ်ငန်းတွေကတော့လှပဖို့အတွက်အစွမ်းထက်တယ်လို့ယုံကြည်ထားကြတာမို့အလှကုန်တွေထဲမှာအာဂန်စီတွေကိုထည့်ပြီးတော့ထုတ်လုပ်နေကြတာဖြစ်ပါတယ်။မော်ရိုကိုနိုင်ငံမှာအာဂန်စီတစ်နှစ်ကိုတန်ချိန် 9,600 ထဲမှနေထုတ်လုပ်ပြီးတော့ 40 ရာခိုင်နှုန်းလောက်ကနိုင်ငံသားကိုတင်ပို့ရောင်းချပါတယ်။မော်ရိုကိုယဉ်ကျေးမှုဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေအရ2012ခုနှစ်ကစလို့အာဂန်စီလုပ်ငန်းတွေရဲ့ဝင်ငွေ$300တယ်လို့ပြောပါရရှင်။ကျွန်မစူမြတ်မောမှာ
အခုတော့သတင်းအကျဉ်းချုပ်ကိုပြောပြပေးပါမယ်။ဗြိတိန်နိုင်ငံကကာကွယ်ရေးအသုံးစရိတ်ကိုဒီဆယ်စုနှစ်အကုန်မှာတစ်မျိုးသားလုံးထုတ်ကုန်တန်ဖိုးရဲ့1.5%ခန့်နှုန်းထိတိုးမြင့်မယ်လို့ကြေညာလိုက်ပြီးယူကရိန်းကိုနောက်ထပ်အမေရိကန်ဒေါ်လာတန် 620 ဘူစီရေးအကူအညီပေးမယ်လို့လည်းပြောဆိုထားပါတယ်။ရာဖာမြို့ကိုတိုက်မဲ့လက္ခဏာတွေအစ္စရေးစစ်တပ်ကဆက်လက်ပြတ်တာနေချိန်မှာပဲခိုင်းယူနစ်မြို့အနီးမှာဒုက္ခသည်တဲတွေဖြစ်ပုံရတဲ့ဝင်းတဝင်းပေါ်လာခဲ့တာကိုဂျူရုဓာတ်ပုံတွေကပြသလိုက်ပါတယ်။ AP သတင်းအေဂျင်စီကကောင်းကင်ဓာတ်ပုံတွေကိုပိုင်းခြားသုံးသပ်ပြီးအင်ကာနေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အချက်တဲဟာဒေသတစ်ခုလုံးရဲ့တည်ငြိမ်မှုကိုပါထိခိုက်လာတာကြောင့်တရုတ်နိုင်ငံအနေနဲ့မြန်မာအချက်တဲကိုဖြည့်ရှင်းဖို့နိုင်ငံတကာနဲ့အတူပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူက VOA ကိုပြောဆိုထားပါတယ်ရှင်။ နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနှမ်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ3250တိတုကနေဖမ်းယူနားဆင်ကြပါရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအပိနားဆင်တဲ့အတွက်လည်းကျမတို့ VOA 1.2 1.3 အလုံးကကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ။